Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရစီပေါင်းနော်ခင်ဗျာတော်ရစီများရှင်လုံးချမ်းမြေ့ကြပါစေဆိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA အမေရိကန်တန်ခါနေ2018ခုနှစ်ဇွန်လ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ24 40 51တို့ကနေဖိုင်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဲရင်ချင်းနိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါစင်ကာပူရှန်ဂရီလာဒိုင်ယလော့ဂ်မှာအမေရိကန်ကာဝေးဝန်ကြီးကတောင်တရုတ်ပင်လယ်ထဲတရုတ်လူရဲတွေကိုပြောင်းဝေဖန်ပြောဆိုပါတယ်ကို့အကျိုးစီးပွားမရှိတဲ့ကုန်သွယ်ရေးသဘောတူညီချက်တွေအမေရိကန်နဲ့လက်မှတ်မထိုးဘူးလို့ပြည်ထောင်ကပြောလိုက်ပါတယ်အမေရိကန်မြောက်ကိုရီးယားထိပ်သီးစည်းဝေးတွေအင်းရှင်ကောင်းနိုင်ငံတစ်ခုဖြစ်အောင်လုပ်သွားမယ်လို့စင်ကာပူကာဝေးဝန်ကြီးကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ့်သတင်းလာလေးတွေမှာဆိုရင်တော့တရုတ်ပြည်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့စီးရေးဖျက်ချမှုနဲ့ပတ်သက်ပြီးတော့
China's militarization of artificial features in the South China Sea includes the deployment of anti-ship missiles
American ကာဝေးဝန်ကြီး Jim Mattis ပြောဆိုသွားတာဖြစ်ပါတယ်သတင်းလောကကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစာတိုင်းနဲ့အတူစနေညဘက်ကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ရဲ့မှာတရုတ်နိုင်ငံကစစ်အင်အားတည်ဆောက်ပြီးစစ်လက်နက်ပစ္စည်းတွေချထားတာဟာအိမ်နီးချင်းတွေကို6လန့်ပြေးအားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျင်မက်ဒစ်ကဥပဒေပြောဆိုလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့ Shangri-La Dialogue ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲတွင်စနေနေ့မှာဝန်ကြီးမက်ဒစ်ကလည်းပြောသွားတာပါ။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့ Indo Pacific ဒေသတခုဖြစ်လာရေးအမေရိကန်ရဲ့ကျယ်ပြန့်တဲ့မဟာဗျူဟာတခုကိုလည်းသူ့မိန်ကွန်းထဲမှာဝန်ကြီးမက်ဒစ်ကချပြသွားပါတယ်။တောင်တရုတ်ပင်လယ်ဆိုင်ရာတရုတ်ရဲ့မူဝါဒဟာကျွန်တော်တို့မဟာဗျူဟာကအားပေးတဲ့လမ်းပွင့်ရေးမူဝါဒနဲ့တိတိတတ်တာဆန့်ကျင်နေပါတယ်။ဒါဟာတရုတ်ရဲ့ပိုပြီးကျယ်ပြန့်တဲ့ရည်မှန်းချက်ပေါ်မေးခွန်းဖြစ်လာပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။တောင်တရုတ်ပင်လယ်တွေမှာနေပြည်တော်ဆိုင်တဲ့အကြောင်းဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှားနဲ့တိုင်ဝမ်တို့အပါအဝင်နိုင်ငံအများပြားကပြောထားတဲ့အကြောင်းပါပဲ။တရုတ်ကတော့ပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်နေဆိုပြီးပြောထားတာပါဒီအကြောင်းသတင်းလောက်ကိုသတင်းတွေပြီးမှနားဆင်ကြပါမယ်ခင်ဗျာ
တမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တွေတိုးညှင့်တက်မှတ်လိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အစီအစဉ်ကိုဥရောပတမကဘက်ကကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားလိုက်ပြီးတဲ့နောက်စနေနေ့ကအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်ကိုချုပ်ဆိုမှာမဟုတ်ဘူးလို့ဗြိတိန်ကုန်သွယ်ရေးဝန်ကြီးလီယန်ဖောက်စ်ကပြောပါရယ်နိုင်ငံအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်စေမှာမဟုတ်တဲ့အတွက်ကြောင့်လို့ဆိုပါရယ်စနေနေ့က BBC ရေဒီယိုနဲ့မေးမြန်းခန်းအစီအစဉ်မှာဖောက်စ်ကအဲ့ဒီလိုပြောလိုက်တာပါဒါအပြင်အမေရိကန်ရဲ့သွင်းကုန်ခွန်တိုးမြှင့်မှုဟာတရားမဝင်ဘူးလို့သူကဆိုပါတယ်။နောက်သတင်းပတ်ကနေဒါမှာပြုလုပ်မဲ့ခုနှစ်နိုင်ငံဆွေးနွေးပွဲမှာဒီကိစ္စကိုဗြိတိန်ဝန်ကြီးချုပ်ထရီဆာမေကိုရိုင်တင်ပြဆွေးနွေးဖို့ရှိတယ်လို့လည်းသူကပြောပါတယ်။အမေရိကန်အစိုးရရဲ့သွင်းကုန်ခွန်တိုးမြှင့်မှုလုပ်ရက်ကိုတံပြန်အရေးယူတဲ့အနေနဲ့ဥရောပသမ္မတအရာရှိတွေကပထမအဆင့်ကမ္ဘာကုန်သွယ်ရေးအဖွဲ့ကတရားဝင်တိုင်ကြားစာပို့ခဲ့တာပါဖေဖော်ဝါရီလကဥရောပသမ္မတကနေဒါနဲ့မက္ကဆီကိုနိုင်ငံတွေစီကအမေရိကန်ကိုတင်ပို့လာတဲ့တမနိသွင်းကုန်အပေါ် 25 ရာခိုင်နှုန်းနဲ့အလူမီနီယံသွင်းကုန်အပေါ် 10 ရာခိုင်နှုန်းအမေရိကန်အစိုးရကတိုးမြှင့်ခဲ့ချိန်မှာပဲအတ္တလန်တစ်ရဝန်းဒေသနိုင်ငံတွေနဲ့မြောက်အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုအရှိန်ညှင့်တက်လာခဲ့တာဖြစ်ပါတယ်ရှင်
တူရကီနိုင်ငံသားဝန်ကြီးမက်ဗလူကာဗူဆိုဂလူဟာနိုင်ရက်ကြာအမေရိကန်ခီးစဉ်တစ်ခုနဲ့ဝါရှင်တန်မြို့တော်ကိုလာနေပြီဖြစ်ပြီးဒီကနေ့မှာနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့တူရကီတို့ကြားမှာဆက်ဆံရေးတင်းမာနေတာပြည်ရော့သွားစေရေးကြိုးစားဖို့တူရကီနိုင်ငံသားဝန်ကြီးလာတာပါ။ဆွေးနွေးကြမယ့်အကြောင်းအရာတွေထဲအဓိကပါမှာကတော့ IS အကြမ်းဖက်ဝါဒီဘက်ကိုတိုက်ခိုက်နေတာမှာ Syria Guard ပြည်သူ့စစ်အဖွဲ့ YPG ကိုအမေရိကန်ကထောက်ပံ့နေတဲ့ကိစ္စဖြစ်ပါတယ်။YPG အဖွဲ့ဟာတူရကီနိုင်ငံတွင်းကကတ်တပုံတွေနဲ့အခြေဆက်ရှိတယ်ဆိုပြီးအကြမ်းဖက်ဝါဒီအဖွဲ့ဖြစ်တူရကီအစိုးရကသတ်မှတ်ထားတာပါအမေရိကန်ပြည်ထောင်စုကဆီးရီးယားအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ရွေးချယ်ထားပါတယ်ဒါဟာတိတ်ကူဆိုးရွားတဲ့အမှားတစ်ခုဖြစ်ပြီးသူတို့ရည်တည်ချက်ကိုပြောင်းဖို့ကျွန်တော်တို့စူးစမ်းနေပါတယ်လို့ဝန်ကြီးကာဗူဆိုဂလူကစနေနေ့မှာပြောပါတယ်တူရကီလိုမာမိတ်မျိုးဆုံးရှုံးတော့မှာဘယ်သူမှမလိုလားပါဘူးတကယ်လို့လိုလားရဲဆိုရင်လည်းအမေရိကန်ပဲနစ်နာမှာဖြစ်ပြီးကျွန်တော်တို့နစ်နာမှာမဟုတ်ပါဘူးကျွန်တော်တို့မှရွေးချယ်စရာဒါမှမဟုတ်တခြားနည်းလမ်းမရှိလို့မဟုတ်ပါဘူးကျွန်တော်တို့ဘယ်သူ့ကိုမှမလိုပါဘူးလို့လည်းဝန်ကြီးကာဗူဆိုဂလူကသတိပေးပါတယ်သူပြောတဲ့တခြားနည်းလမ်းဆိုတာရုရှားကိုဆူလိုတာလို့လေ့လာသူတွေကပြောကြပါတယ်
စပိန်နိုင်ငံအရှေ့မြောက်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားဒေသမှာနိုင်ငံရေးအရာလာပေါင်းများစွာမတိုးမဆုတ်တာဖြစ်နေပြီးတဲ့နောက်အစိုးရတစ်ရက်ကိုဖွဲ့စည်းနိုင်ခဲ့ပါပြီ ကက်တီလိုနီယာအစိုးရရုံးဆိုင်ရာဘာစီလိုနာမြို့ကအလဲခေ General Litet အဆောက်အုံမှာအစိုးရအဖွဲ့ဝင်ဝင်ကြီးသစ်13လုံးကျန်းသစ်စာကျင်းဆူခဲ့တဲ့အခမ်းအနားကိုမနေ့ကကျင်းပခဲ့ပါတယ်။ဒါအပြင်2018ခုနှစ်လူထုဆန္ဒခံယူပွဲကာလကဆန္ဒပြပွဲတွေမှာပါဝင်ခဲ့လို့ဒါမှမဟုတ်ထောက်ခံလို့ဖမ်းဆီးခံရတာပြပထွက်ပြေးရတာစတဲ့နိုင်ငံရေးသမားတွေရဲ့ဆွေမျိုးတွေလည်းအဲ့ဒီခန္ဓာကိုတက်ရောက်ခဲ့ကြပါတယ်။အခမ်းအနားတက်ရောက်နိုင်ခြင်းမရှိတဲ့နိုင်ငံရေးသမားတွေကိုအတိမတ်ပြုတဲ့အနေနဲ့ထိုင်ကုန်တစ်ခုပေါ်မှာအဝါရောင်ဖဲပြားကြီးတစ်ခုကိုချထားခဲ့တယ်လို့အခမ်းအနားစတင်တဲ့အချိန်မှာလွတ်မြောက်ရေးကြေးကြော်သံတွေကိုတိုင်ခဲ့ကြပါတယ်။စပိန်နိုင်ငံအတွက်အရေးကြီးဆုံးကိစ္စတစ်ခုဖြစ်တဲ့ကက်တလန်ပဋိပက္ခအဆုံးသတ်စေရေးစပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ရှစ်အနေနဲ့ဖိအားပေးခံနေရတာပါ။သူအနေနဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာဆောင်ထိန်ပါမယ်လို့ကျန်းသစ်စာကျင်းဆိုပြီးနှစ်နာရီတောင်မကြာလိုက်ချိန်မှာပဲကက်တလန်သမ္မတကွင်တိုရာကမငြိမ်မသက်ဖြစ်နေတဲ့အရှိမြောက်ပိုင်းကက်တလိုနီးယားဒေသအရေးအစိုးရချင်းစကားပြောဖို့ဆန်ရှေးကိုတောင်းဆိုလိုက်ပါတယ်ရှင
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40kilohertz 9653ညာလိုင်းဒိုမီတာ48 kilohertz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီရက်ကနေတနင်္ဂနွေနေ့ဖက်တဲ့တင်တွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်မှာခြေဆိုင်တဲ့လက်နက်ကိုင်အဖွဲ့အမျိုးမျိုးဟာစစ်ရုံ38ခုကနေရာဘာစိတ်ကြွစီတွေထုတ်ပြီးနိုင်ငံသီးသီးကိုခိုးသွင်းနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေဆိုင် Dagger Tribune online သတင်းတပုတ်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်သတင်းတော်တူဖြစ်သူ Tariq Mahmood ရေးထားတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်တို့ရာဘာစီးပွားရေးမိုင်းတထောင်ခီးလို့ဆိုရမယ့်သတင်းဆောင်မရှိမှိုင်းလို့ဖော်ပြထားတာပါ။အဖွဲ14ဝက်ကအဲ့ဒီစစ်ရုံတွေကိုလက်ပတ်နေတာဖြစ်ပြီးထွက်လာတဲ့ရာဘာတွေကိုမူရင်မောင်ကိုတွေကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားခရိုင် TechNef ဒေသမှာရှိတဲ့ရာဘာစီးပွားရောင်းသူတွေစီကိုပို့ပေးတယ်လို့လူမျိုးရေးတပ်ဖွဲ့တွေထောက်လန်းရေးအဖွဲ့တွေမူရင်းနေနေရေးတာဝန်ရှိသူတွေနဲ့ရိုဟင်ဂျာတွေကိုကူကပီးသတင်းဆောင်မမှရေးထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအကြမ်းဖက်နေနည်းမှုတွေဖြစ်ပြီးတဲ့နောက်ပိုင်းရာဘာခိုးသွင်းသူရိုဟင်ဂျာအယောက်900ကျော်နဲ့လာအကောင်ကြီး1000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်လာကြတယ်လို့အမည်မဖော်တဲ့ထောက်လန်းရေးတာဝန်ရှိသူတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်စစ်အုပ်တွေကနေရာဘာစေပြား13မျိုးကိုထုတ်လုပ်နေတယ်လို့ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာနေတဲ့ရိုဟင်ဂျာမူရင်းမောင်ကိုအများပြားကပြောကြောင်းလည်းရေးထားပါတယ်။ရာဘာစေပြားထုတ်တဲ့စစ်အုပ်တွေကိုနှိမ်နှင်းဖို့အပြင်းထန်ရေးယူလှုပ်ဆောင်ပေးပါလို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုအကြိမ်ကြိမ်ပန်ကြားထားပေမဲ့လည်းတိတာထင်ရှားတဲ့တိုးတက်မှုမရှိသေးဘူးလို့ဖော်ပြထားပါတယ်။ရာဘာစေပြားတွေကိုရှမ်းပြည်နယ်ကနေရန်ကုန်အဲ့ဒီကနေရခိုင်ပြည်နယ်စစ်တွေမြို့တော်ကတဆင့်မောင်တော်မြို့နယ်ကိုအဆင့်ဆင့်ပို့ပြီးတဲ့နောက်မောင်တော်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကောက်ဆက်ပဇာစစ်တကောင်းနဲ့ဘာရီဆောအရက်တွေကိုခိုးသွင်းကြတယ်လို့ Dhaka Tribune Online သတင်းဆောင်မမှာရေးထားပါတယ
်။စင်ကာပူနိုင်ငံမှာဂျွန်လ12ရက်နေ့မှာကျင်းပမယ့် American နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်အကောင်းဆုံးဖြစ်အောင်စီစဉ်ဆောင်ရွက်သွားမှာဖြစ်တယ်လို့စင်ကာပူကောက်ွယ်ရေးဝန်ကြီးနက်အန်ဟန်ကစနေနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်ဒီထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့စင်ကာပူနိုင်ငံအနေနဲ့တက်နိုင်သမျှပါဝင်ကူညီလိုကြောင်းလည်းသူကပြောပါရယ်လက်ရှိစင်ကာပူမှာကျင်းပနေတဲ့ဒေတာရင်းလုံခြုံရေးဆိုင်ရာရှန်ဂရီလာနှစ်ပတ်လည်ညီလာခံရဲ့ပြင်ပသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောကြားခဲ့တာဖြစ်ပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကဖြတ်သိမ်းခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့နျူကလ িয়ার လက်နက်အရေးသမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုငကိုစီစဉ်ထားတဲ့အတိုင်းပြန်လုပ်မယ်လို့တောက်ကြနေကထရန့်ကနေကြေညာပြီးတဲ့နောက်စင်ကာပူကာကွယ်ရေးဝန်ကြီးကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။အလားတူတောင်ကိုရီးယားဂျပန်နဲ့ကနေဒါကာကွယ်ရေးဝန်ကြီးတွေကလည်းမြောက်ကိုရီးယားနဲ့ထိပ်သီးအစည်းအဝေးပွဲအရင်အစည်းအဝေးတိုင်းပြုလုပ်သွားမှာဖြစ်တယ်ဆိုတဲ့အမေရိကန်သမ္မတရဲ့ကြေညာချက်ကိုအသီးသီးကြိုဆိုခဲ့ကြပါတယ်။နီဝရီယာဆစ်ဖြစ်နေတဲ့နှစ်နိုင်ငံခေါင်းဆောင်တွေပထမဆုံးအကြိမ်စင်ကာပူနိုင်ငံမှာဂျွန်လ12ရက်နေ့မှာတွေ့ဆုံမဲ့ကိစ္စဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်စေရေးလုပ်ငန်းစဉ်စတင်လိုက်တဲ့အတိတ်ပဲတက်ရောက်နေပါတယ်။ Kim အနေနဲ့လည်းဒီမှန်းချက်အပေါ်မှာအခိုင်အမာရပ်တည်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်း Trump ကပြောပါတယ်ရှင်
။ရုရှားနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပမဲ့ကမ္ဘာလှုပ်လှုံပြိုင်ပွဲစတင်မှု17ရက်ပဲလူတော့ပြီးဒီနေ့ပြိုင်ပွဲဝင်ရတဲ့အသင်းအတော်များများဒီကြားထဲမှာခြေစမ်းပွဲတွေကစားနေကြပါတယ်။ဇွန်လ2ရက်စနေနေ့ကခြေစမ်းပွဲ5ပွဲကစားကြပြီးအုပ်စုကြီးကအင်္ဂလန်အသင်းနဲ့ကမ္ဘာဖလားပွဲမှာမပါတဲ့နိုင်ဂျီးရီးယားတို့လန်ဒန်မြို့တော်ကဝင်းဘလေးကွင်းမှာကန်တဲ့ပွဲမှာအင်္ဂလန်က2ဂိုးတကူနဲ့နိုင်ပါတယ်။လက်ရှိကမ္ဘာဖလားချန်ပီယံဖြစ်ပြီးဒီနှစ်ကမ္ဘာဖလားပွဲမှာလည်းဘူဆွဲမယ်လို့ရေပန်းစားနေတဲ့အထက်ကထိပ်တန်းအသင်းဖြစ်တဲ့ဂျာမနီကတော့ဩစတြေးလျအသင်းကိုဩစတြေးလျမြေမှာ2ဂိုးတကူနဲ့ရှုံးပါတယ်။ထိပ်တန်းအသင်းတွေကနောက်နှစ်အသင်းဖြစ်တဲ့ အုပ်စုကြီးကဘယ်လ်ဂျီယံနဲ့အုပ်စုဘီကပေါ်တူဂီတို့ဘယ်လ်ဂျီယံမှာကန်တဲ့ပွဲမှာတော့ဂိုးမရှိသေးကြပါရယ်အုပ်စု F ကဆွီဒင်နဲ့အုပ်စု C ကဒိန်းမတ်တို့ဆွီဒီမှာကန်တဲ့ခြေစမ်းပွဲမှာလည်းဂိုးမရှိသေးရဲ့ထွက်ပါရယ်ကဘာဖလာဘောလုံးပြိုင်ပွဲဝင်ရဖို့အရင်ကတခါမှခြေစစ်ပွဲမအောင်ဘူးပဲဒီနေ့မှမှကဘာဖလာပြိုင်ပွဲဝင်ရထားတဲ့အုပ်စုဒီကအိုင်စလန်နဲ့ဒီနေ့ခြေစစ်ပွဲမအောင်တဲ့နော်ဝေးတို့အိုင်စလန်မှာကန်တဲ့ခြေစမ်းပွဲမှာနော်ဝေးက3ဂိုးနှစ်ဂိုးနဲ့နိုင်ပါရယ်ဇွန်လတည်းတောက်ကြနေကတော့ဒီနှစ်ကမ္ဘာဖလားပွဲအတွက်ခြေစစ်ပွဲမအောင်နဲ့ဥရောပထိပ်တန်းအသင်းတစ်သင်းဖြစ်တဲ့အီတလီနဲ့ကမ္ဘာဖလားအုပ်စုစီကပြင်သစ်တို့ပြင်သစ်မြေမှာကန်တဲ့ခြေစမ်းပွဲမှာပြင်သစ်က3ဂိုးတခုနဲ့နိုင်ပါတယ်။အီတလီအသင်းက1958ခရဲကဆိုရင်နှစ်ပေါင်း60အတွင်းပထမဆုံးချိန်ကမ္ဘာဖလားဘောလုံးပွဲနဲ့လွဲသွားတာပါ။
ဖီကာကိုပိုင်အုပ်ချုပ်ခွင့်ရရှီကျင်းဒေတာအတွင်းနေထိုင်သူတွေကိုတရုတ်အစိုးရကအစိုးရဝါဒတိုက်ဖျက်ရေးအစီအစဉ်ဆက်လက်အကောင့်ထဲပေါ်တဲ့အနေနဲ့မွတ်စလင်ဥပုပ်ကာလအတွင်းပိုးပြီးတင်းကျပ်ကန့်သတ်မှုတွေလုပ်နေတယ်လို့ဖီကာခေါင်းဆောင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကတတိပေးပြောကြားခဲ့ပါတယ်။တရုတ်အစိုးရကသူတို့ရဲ့အစိုးရဝါဒတိုက်ဖျက်ရေးအစီအစဉ်ကို2019ခုနှစ်ဧပြီလမှာဒေတာကန်ဖီကာမွတ်စလင်တွေကိုဖမ်းဆီးပြီးစတင်ခဲ့တာပါ။သူတို့တွေကိုအစိုးရသဘောထားတွေကင်ဆယ်ထားတယ်လို့ဆက်ဆွဲပြီးပညာပေးစခန်းတွေမှာထိမ့်သိမ်းခဲ့တာဟာလူပေါင်း3,000ကနေတသန်းထိရှိတယ်လို့ဆိုပါတယ်ရှင
်ထိတ်တန်းရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီတို့ကြီးညာသွားကြတာဖြစ်ပါတယ် VOE မြန်မာပိုင်းကအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ရေဒီယိုနဲ့ Facebook စာမျက်နှာနေနဲ့အတူ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ပိုင်ဆိုင်မှုညင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့ပြုတ်မှုလှုပ်ဆောင်မှုတွေကအင်းဒီချင်းတွေကို6လအနံကျင့်ဖို့ရည်ရွယ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကစနေနေ့မှာပြောကြားလိုက်ပါတယ်။စင်ကာပူကျင်းပနေတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအတွင်းဝန်ကြီးမက်တစ်ကအဲ့လိုပြောသွားတာပါ။ဒီပေါ်မှာတရုတ်ဘက်ကရောဘယ်လိုများတုံ့ပြန်ပါသလဲ။ William Gao စင်ကာပူကနေပေးပို့ထားတဲ့သတင်းလွှာနဲ့ VOA သတင်းတွေကိုစုစည်းပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ။
တောင်တရုတ်ပင်လယ်မှာတရုတ်ကမကြသေးခင်ကပဲစစ်လက်နက်တွေချထားလိုက်တာဟာ6လမှုရည်ရွယ်တာဖြစ်တယ်လို့စင်ကာပူဆွေးနွေးပွဲမှာကာကွယ်ဝန်ကြီးဂျင်မက်ဒစ်ကပြောင်ကြားကြပဲဝေဖန်ပြောဆိုလိုက်တာပ
ါ Despite China's claims to the contrary the placement of these weapon systems is tied directly to military use
ဒီကတမျိုးပြောပေမဲ့တကယ်တမ်းကျတော့ဒီလက်နက်စနစ်တွေကိုချထားတာဟာ6လအနိုင်ကျင့်ဖို့ရည်ရွယ်ပြီးစစ်အင်အားကိုအဆုံးပြုတာနဲ့တိုက်ရိုက်သက်ဆိုင်နေပါတယ
် Shangri-La Dialogue မှာအဓိကအယုံဆိုင်ဆွေးနွေးကြတဲ့ကိစ္စရပ်တစ်ခုကတော့ပို့ပြီးတော့အင်အားပြလာနေတဲ့တရုတ်ကိုဘယ်လိုရင်ဆိုင်ကြမလဲဆိုတဲ့ကိစ္စပါတရုတ်ဟာသူ့ရဲ့အင်အားကိုနိုင်ငံပြင်ပမှာပို့ပြီးတော့ထုတ်ပြလာနေတာဖြစ်ပါတယ်အထင်ရှားဆုံးကတော့တခြားနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်တွင်နေရာတစ်စီတစ်ပိုင်းမှာလူလုံကျုံတွေတိစောက်ပြီးစစ်လက်နက်တွေချထားလာတာပဲဖြစ်ပါတယ်ဒီအပေါ်ဝန်ကြီးမက်တစ်တုံ့ပြန်ပြောဆိုတာကတော့
China's militarization of artificial features in the South China Sea includes the deployment of any ship missile
don't do in that range လူလုံကျွန်းတွေမှာတရုတ်ရဲ့စီးရဲသဘောလှုပ်ဆောင်ချက်တွေထဲသင်္ဘောဖြတ်ဒုံးကြီးတွေမြေပြင်ကဝေဟင်ပစ်ဒုံးကြီးတွေဆက်သွယ်ရေးစနစ်ကိုဂျက်ဖြတ်နှောက်ဆက်တဲ့ဆက်တွေချထားတာနဲ့စိတ်မကြသေးခင်ကဝူဒီကျွန်းမှာပုံကျက်လေရင်အတက်အဆင့်လောက်တာတွေပါဝင်ပါတယ
်ဆွနုဘွေရဲ့အမေးဖြေကဏ္ဍမှာတော့တရုတ်ဗိုလ်မှူးကြီးတူက FONOB လို့ခေါ်တဲ့လွတ်လပ်စွာရေချောင်းသွားလာခွင့်ဆိုင်ရာအမေရိကန်ရဲ့လှုပ်ဆောင်ချက်တွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ရန်စားမှုတစ်ခုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီအပေါ်မှာဝန်ကြီးမက်တစ်ကသဘောထားမတူတာကိုနားလည်ကြောင်းဒါပေမဲ့ဒီကိစ္စဟာတေချာလိလာမှုမရှိဘဲလုပ်တာမဟုတ်ကြောင်း FONOB လုပ်ငန်းတွေကိုနိုင်ငံတကာရေပိုင်နဲ့မှလုပ်တာဖြစ်ကြောင်းတုံ့ပြန်ပြောဆိုပါတယ်။ဆွေးနွေးပွဲတက်နေတဲ့တရုတ်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကပြောဆိုတာမှာတော့ဝန်ကြီးမက်တစ်ကိုနာမည်နဲ့ထည့်ပြောတာမဟုတ်ဘဲတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့စီးရဲတည်ဆောက်မှုနဲ့ပတ်သက်ပြီးစုနေဘွတ်မှာပြောဆိုတာတွေဟာတာဝန်မဲ့ပြောဆိုချက်တွေဖြစ်တယ်လို့ပြစ်တင်ရှုတ်ချပါတယ်။တရုတ်စစ်ပညာအကယ်ဒမီရဲ့ဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးဟီလိုင်းကတခြားနိုင်ငံတွေရဲ့တာဝန်မဲ့ပြောဆိုချက်တွေကိုလက်မခံနိုင်ပါဘူး။တောင်တရုတ်ပင်လယ်ထဲကကျွန်းတွေနဲ့တန်တာကြောက်တန်းတွေမှာတပ်ဖွဲ့တွေနဲ့စစ်လက်နက်တွေချထားတာဟာတရုတ်ရဲ့အချုပ်အခြာအာဏာပိုင်လှုပ်ဆောင်ခွင့်နဲ့ပါဝင်ပါတယ်။ဒါကိုနိုင်ငံတကာဥပဒေကခွင့်ပြုထားပါတယ်လို့တုံ့ပြန်ပြောဆိုသွားပါတယ်။တရုတ်ရဲ့အင်အားတည်ဆောက်မှုဟာတခြားနိုင်ငံတွေကကျူးကျော်တာကိုရှောင်ရှားဖို့ဖြစ်တယ်လို့ဒုဗိုလ်ချုပ်ကြီးလိုင်ကဆိုပြီးတရုတ်နဲ့အာဆီယံအဖွဲ့တို့ပူးပေါင်းလှုပ်ဆောင်မှုကြောင့်ဒေသတွင်းမှာတင်းမာမှုတွေတိတိတသာရော့ကျသွားပြီလို့ပြောပါတယ်။ဒါအပြင်အမေရိကန်ဟာဒေသတွင်းမှာတင်းမာမှုဖြစ်အောင်မီးမွှေးနေတယ်လို့လည်းစွပ်စွဲသွားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးအစည်းအဝေးကျင်းပဖို့စီစဉ်ထားတဲ့ရက်မတိုင်ခင်မှာပဲအခုရှန်ဂရီလာဆွေးနွေးပွဲကိုကျင်းပတာပါ။ဇွန်လ10ရက်နေ့မှာလုပ်ဖို့အရင်ကတည်းကစီစဉ်ထားတဲ့ထိပ်သီးအစည်းအဝေးကိုဖျက်ပစ်လိုက်ပြီးမှလုပ်မယ်ဆိုပြီး သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေတာပဲပြန်ကြေညာထားပါတယ်။ဒီထိပ်သီးအစည်းအဝေးရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ဝန်ကြီးမက်ဒစ်ပြောသွားတာက
Our objective remains the complete, verifiable, and irreversible nuclear
ကျွန်တော်ဆက်ပြီးရည်ထားတာကတော့ကိုရီးယားကျွန်းဆွယ်မှာပြည့်ပြည့်စုံပြီးအထောက်ထားနဲ့အတည်ပြုနိုင်ပြီးတော့နောက်ကျောင်းပြန်လှည့်လို့မရနိုင်တဲ့နျူကလ িয়ার ကင်းရှင်းရေးပဲဖြစ်ပါတယ်
။ဝန်ကြီးမက်ဒစ်ရဲ့အဆိုအဖြစ်ဆွေးနွေးမယ်ထဲမှာပါတဲ့ကိစ္စတစ်ခုကတော့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့အရေးအတွက်နဲ့ပတ်သက်တဲ့ကိစ္စပါ။ဒါဟာတောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားကိစ္စဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဒီဆွေးနွေးပွဲတွင်မြန်မာနိုင်ငံကရိုဟင်ညာဒုက္ခသည်အကြက်တဲနဲ့ပတ်သက်လို့လည်းဆွေးနွေးကြပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားသူတွေကိုယ်စံတာအတိုင်းမူရင်းနေရာတွေစီပြန်လာမယ်ဆိုရင်ပြန်လာမဲ့သူအားလုံးကိုမြန်မာနိုင်ငံကလက်ခံသွားမယ်အကြောင်းဆွေးနွေးပွဲတက်ရောက်နေတဲ့အမျိုးသားလူမျိုးရေးဂျန်ပေးပို့ကိုပြည်တော်စုရုံးဝန်ကြီးဦးတောင်ထွန်းကပြောတဲ့အကြောင်းရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကဘေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
VOA American တန်ကဆက်လက်အတန်လွှင့်နေပါတယ်အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြပါခင်ဗျာ
ဒီဆိုရခင်မှာနိုင်ငံခြားထောက်ပံ့မှုအနည်းဆုံးရတဲ့မြန်မာပြည်ဟာရွေးကောက်တင်မြှောက်တဲ့အရသာသပိုင်းအစိုးရခင်မှာအများဆုံးရတဲ့နိုင်ငံတစ်နိုင်ငံဖြစ်လာပါတယ်2016ဒီကုန်ပိုင်းမှာစီမံကိန်း900ကျော်အတွက်အသုံးစရိတ်ဒေါ်လာတန်း 1,600 ရာထားပါတယ်ဒီထဲမှာဒေါ်လာတန်း 2,300 ကိုပေးပြီးဖြစ်ပါတယ်နောက်ထပ်ဒေါ်လာတန်းပေါင်းထောင်ချီပြီးဝင်လာဖို့အစီအစဉ်လုပ်ထားပါတယ်ဒါပေမဲ့တိုင်းပြည်ဝင်ငွေနဲ့ရှင်လိုက်ရင်တော့ပြည်ပထောက်ပံ့မှုဟာ200ခန့်လုံးသာရှိပြီးအစိုးရဘတ်ဂျက်အသုံးစရိတ်ရဲ့600ခန့်လုံးသာရှိတာတွေ့ရပါတယ်အာဆီယံအုပ်စုမှာစည်းရုံးသားဥယျာဉ်အများဆုံးဟာမြန်မာနိုင်ငံဖြစ်နေတဲ့အတွက်ဖွံ့ဖြိုးရေးနဲ့နိုင်ငံခြားကူညီထောက်ပံ့မှုဟာအလွန်အရေးကြီးပါတယ်။မြန်မာကိုထောက်ပံ့ကူညီဖို့ဂရုပြုထားသူတွေမှာဂျပန်ဟာအများဆုံးဖြစ်ပါတယ်။ JICA နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီနဲ့ဝန်ကြီးဌာနတွေကတဆင့်ထောက်ပံ့ပါတယ်။ NGO နဲ့ကုလသမဂ္ဂဌာနကွဲတချို့ကတဆင့်လည်းထောက်ပံ့ပါတယ်။လက်နက်ကင်ပဋိပက္ခဖြစ်ရာဒေသမှာကယ်ဆယ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်လည်းဒေါ်လာတန်းတရာအသုံးပြုဖို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကသတ်မှတ်ထားပါတယ်
မြန်မာပြည်ကိုနိုင်ငံခြားကအကူအညီထောက်ပံ့ရမှာအလကားပေးတာကနေပြီးချေငှားတာကအများဆုံးဖြစ်ပါတယ်ဂျပန်နဲ့ကမ္ဘာ့ဘဏ်ကအများဆုံးချေငှားပါတယ်တရုတ်ရဲ့ချေငွေမှာအတိုးများလာကိုပြည်ထောင်စုလွတ်တော်မှာဆွေးနွေးတာမျိုးတွေရှိလာပါတယ်ခီးသွွားလုပ်ငန်းအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်ကဒေါ်လာ45သန်းချေတာကိုလွတ်တော်ကပေးချပါတယ်ကျေးပြတနာမရှိတဲ့မြန်မာပြည်ကိုအတိုးနည်းနည်းနဲ့ငွေချေးဖို့သို့မဟုတ်အလကားပေးဖို့2015မှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကို ADB ကပန်ကြားထားပါတယ်ဦးသိန်းစိန်အစိုးရလက်ထက်ကရှိခဲ့တဲ့အလူရှင်နဲ့အစိုးရညှိနှိုင်းဆောင်ရွက်မှုစနစ်ကိုပိုမိုထိရောက်အောင် NLD အစိုးရကပြုပြင်ထားပါတယ်ဖွံ့ဖြိုးရေးအတွက်ကဏ္ဍလိုက်မဟာဗျူဟာချမှတ်ပြီးလုပ်ကိုင်ဖို့ NLD အစိုးရကအာရုံစိုက်ပါတယ်
ဒီလုံးချုံုံနဲ့ဖွံ့ဖြိုးရေးမူပေါင်းကိုမကျင့်သုံးပဲလုပ်ငန်းကဏ္ဍအလိုက်မဟာဗျူဟာချမှတ်ပြီးအကောင့်တဲပေါ်လာဟာ NLD ရဲ့မူဝါဒဖြစ်ပါတယ်ဥပမာအမျိုးသားပညာရေးမဟာဗျူဟာနဲ့အမျိုးသားကျန်းမာရေးမဟာဗျူဟာမျိုးဟာ NLD ရဲ့စီမံကိန်းတွေဖြစ်ပါတယ် ဒေါ်ဆန်းစုကြည်ရဲ့ပြောဆိုချက်တွေထဲမှာတည်ယူပို့ဆောင်ရေးနဲ့လျှက်စစ်ဓာတ်အားကိုဦးစားပေးကဏ္ဍအဖြစ်ဖော်ပြထားတယ်လို့ဆိုပါတယ်2030မှာတပြည်လုံးလျှက်စစ်ဓာတ်အားသုံးနိုင်ဖို့အတွက်ဒေါ်လာတန်း6000လောက်လိုလိမ့်မယ်လို့ခန့်မှန်းပါတယ်ဂျပန်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကတန်း1500ကူညီဖို့ကတိပြုထားပြီးမြဲအပြည့်အဝရဖို့အများကြီးလိုပါသေးတယ်တည်ယူပို့ဆောင်ရေးမှာလည်းဒေါ်လာတန်း1400ကတိပြုထားပြီးမြဲဒေါ်လာတန်း200သာရရှိပါသေးတယ
်ဦးသိန်းစိန်အစိုးရလက်ထက်ကစာပြီးငြိမ်းချမ်းရေးလုံခြုံရေးနဲ့လူသားချင်းစာနာရေးအတွက်ကူညီထောက်ပံ့မှုရယူခဲ့ပါတယ်ထောက်ပံ့မှုစုစုပေါင်းရဲ့100ဂိုင်းနှုန်းက300ဂိုင်းနှုန်းအထိငြိမ်းချမ်းရေးအတွက်ကူညီထောက်ပံ့လာတာတွေ့ရပါတယ်အပြည်ပြည်ဆိုင်ရာကူညီထောက်ပံ့မှုကိုနိုင်ငံသူနိုင်ငံသားတွေခံစားနေရပြီဖြစ်ပါတယ်အရက်ဘက်အသင်းအဖွဲ့တွေကိုဆက်လက်ထောက်ပံ့ဖို့လဲလိုအပ်ပါတယ်အစိုးရကတဆင့်ပေးတဲ့အထောက်ပံ့တွေကြောင့်ဘယူရိုကရေစီစနစ်ခင့်မိလာပြီးလူမှုဖူလုံရေးဝန်ဆောင်မှုကိုခံစားနိုင်သူများပြားလာပါတယ်ပြည်သူဗဟိုပြုဖွံ့ဖြိုးရေးစီမံကိန်းမှာပြည်သူကိုယ်တိုင်ပါဝင်နိုင်အောင်အားပေးတဲ့ထောက်ပံ့မှုဖြစ်ပါတယ်တိုင်းပြည်စီဝါရေးနဲ့နှိုင်းယှဉ်ကြည့်ရင်ရရှိတဲ့နိုင်ငံခြားထောက်ပံ့မှုဟာနည်းနေသေးတာမို့အလွန်ထိရောက်ဖို့လိုပါတယ်
အလူရှင်အမျိုးမျိုးကရရှိတဲ့ကူညီထောက်ပံ့မှုကိုအကျိုးရှိအောင်အစွမ်းကုန်ကြိုးစားဖို့လိုပါတယ်။အလူရှင်တွေဟာအလွယ်တကူဝင်ထွက်သွားလာနိုင်တဲ့ရန်ကုန်တဝိုက်ကိုသာထောက်ပံ့ဖို့စိတ်ဝင်စားကြတာမို့ဝေးလံတဲ့ကျေးလက်ဒေသကိုထောက်ပံ့မနိုင်ဖို့အထူးလိုအပ်ပါလိမ့်မယ်။နိုင်ငံခြားကျွေးမီကိစ္စမှာစိတ်ပူစရာအခြေအနေမရောက်သေးပေမဲ့ပြည်သူအကျိုးစီးပွားမြင့်တင်ဖို့ခက်ခဲတဲ့စီမံကိန်းတွေမှာငွေမပြုံးဖို့တို့ရကိုပြောင်းစုလွှတ်တော်ကစောင့်ကြည့်ဖို့လိုပါတယ်ကန္တလိုက်စီမံကိန်းချတာအကျိုးရှိပေမဲ့တပြည်လုံးခြုံငုံနဲ့ဖွံ့ဖြိုးရေးစီမံကိန်းမရှိရင်နိုင်ငံခြားထောက်ပံ့မှုရတဲ့တလို့မရပဲဖြစ်သွားနိုင်တယ်လို့ Asia Foundation သူတည်တီတောမတ်ကာကဆိုပါတယ်ပြည်ပကဖြစ်ပေါ်တဲ့ဒေသတွေကိုကူညီထောက်ပံ့မှုဝင်လင်းနေတဲ့အလူရှင်တွေရှိနေတာကြောင့်ငြိမ်းချမ်းရေးဖြစ်စင်တဲ့အတူဖွံ့ဖြိုးရေးအတွက်ပူးပေါင်းလုပ်ကိုင်ဖို့အကြံပေးထားပါတယ်အလူရှင်အားလုံးဟာမျိုးသားရေးရည်ရွယ်ချက်တစ်ခုတည်းကိုသာဦးတည်ပြီးဤနိုင်ဆောင်ရွက်ဖို့လိုပါတယ်။ထောက်ပံ့ကူညီမှုတွေအစိမ့်စိမ့်အပါမွာကွဲပြားနေတာဟာဈေးအကုန်ကျများတဲ့အတွက်ရတဲ့တလောက်မရနိုင်ပဲဖြစ်နေတယ်လို့ဆိုပါတယ်။မြန်မာဟာအစင်းရဲဆုံးအာဆီယံနိုင်ငံဖြစ်ပြီးပြည်တွင်းစစ်နဲ့အုပ်ချုပ်ရေးပြဿနာတွေရှိနေပါတယ်။ပြည်သူတွေဆင်းရဲမှုနည်းပါးစေဖို့အတွက်မြန်မာပြည်အတွက်ရာသားထားတဲ့တန်းကြီးနေတဲ့ဒေါ်လာတွေကိုပဲလို့သုံးမလဲဆိုတာစောင့်ကြည့်ဖို့သာရှိပါလေခင်ဗျာ
ဒါကတော့ဦးအောင်ခင်ရဲ့မြမရေးတုံးတက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်ကိုညံဝဲအောင်ကအခုညီတင်ဆက်ပေးခဲ့တာပါအခုတော့ဒေါ်လာလက်တန်းစီစဉ်တက်ဆက်တဲ့ American Indian အတုံးနှုံးအင်္ဂလိပ်စာတင်ကမ်းကြပို့ချချက်ကိုနားဆင်ကြရမှာပါခင်ဗျာ
ဒီတွင်ပါကြည်စမ်းလို့ဒေဗေရတဲ့ bullet ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
bite the bullet
ဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကကြည်စမ်းဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒေဗေကကြည်စမ်းကိုကိုက်ထားတာပေါ့ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွေကဖြစ်ပါတယ်။ထိုစဉ်က Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပစ်ကြခတ်ကြတတ်ကြဖြတ်ကြနှင့်တိဆုံးဒဏ်ရာရခဲ့ကြသူတွေလည်းအများအပြားပါ။ဒီလောက်အများအပြားဒဏ်ရာရတဲ့သူတွေကိုခွဲစိတ်ကုသပေးဖို့ကထိုစဉ်ကမေးစေးထုံစေးကလည်းအရေးပေါ်မရှိဆိုတော့ခွဲစိတ်ကုသတဲ့ဆရာဝန်တွေအနေနဲ့ဒဏ်ရာရတဲ့စစ်သားတွေကိုကြည်စံတောင်ကြိုက်ထားခိုင်းပြီးအနာကိုတောင့်ခံတင်းခံစေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းခွဲစိတ်နေတာထုံစေးမိစေးမရှိတော့အနာကိုအန်ကျိတ်ခံဖို့ကြည်စံကိုကြိုက်ခိုင်းထားတာပဲဖြစ်ပါတယ်။တခါတရံလဲတစ်သားစကိုကြိုက်ခိုင်းထားတာတွေရှိပါတယ်။ Adrian စွေတော့ White ဒေကတော့စိတ်ဆင်းရဲစရာစိတ်မကောင်းစရာဖြစ်ပေမဲ့မလွဲမရှောင်သာရင်ဆိုင်ရမှဆိုတော့အန်ကိုကျင့်ပြီးတောင့်ခံရတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
John's wife was ill So he decided to bite the bullet and work two jobs to feed the family.
John is ni ni ma kaung mu. Da chang tu le tu mi da su win ye phu long mu. An go khe bi a lou na lou go lou phu song phya lai de lo de bi ya ba de. U ma go naw ta khaw na sin chi cha ya aw.
John's wife was ill, so he decided to bite the bullet and work two jobs to feed the family.
Kusile jin pya pi ma ga ro.
Silver bullet.
Phit ba de sa long paung ga S I L V E R silver ga ngwi B U L L E T bullet ga chi san so ro sakwai khun ye dai yai de be ga ro ngwi ne lout tha de chi san bo khe ne tama a phyin lout de chi san mho be ngwi ne lout tha de di silver bullet ye nauk khan tamai pon min ga ro werewolf so de lu thwei sout de mi gwe ji ko tat nai bu ga lu yo chi san ne pye lo ma te bu ngwi ne lout tha de chi san ne pye ma te min so de pon min ga ni sin tet la de lu su ba de idiom so de twai de be ga ro pyatana ji de khu ko apita phye shin pe nai me ni ko so lo da phit ba de di thong ne pat de lu george ko pe de uma ko le la chi cha ya aw ma
The world has no silver bullet to solve the problem of terrorism.
Jampimu pyatana ko apyat phye shin pe nai me ni kaba ma ma shi de bu lo de be ya ba de. Uma ko naw ta khaw le la chi cha ya aw ma.
The world has no silver bullet to solve the problem of terrorism.
Ku naw song tin pya pe me idiom a thong ga ro.
Sweat bullets.
Phit ba de sa long paung ga S W E A T sweat ga chwe twet da B U L L E T S bullets ga chi san so ro sikwai thun ye dai yai de be ga ro chwe twet ya ma chi san wi twet da bo di a thong ye de be ga le shin ma de taik sait pu taik chauk da ko tin sa pyo tha da phit ba de chuma lo myama ma chauk lo so yin lun lo zo jwe pyan ne a thong ne sin tu de lo so ya ma ba ဘဲလောက်စိတ်ပူတယ်ဘဲလောက်ကြောက်တယ်ဆိုတာချွေးသီးချွေးပေါက်တွေကြတာဟာကြည်စံတောင့်တွေလိုပဲဆိုပြီးတော့တင်စားပြောထားတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Scoopy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ He was sweating bullets when the police raided his home last night
ရဲကသူ့ရဲ့အိမ်ကိုပြီးခဲ့တဲ့ညကဝင်ပြီးစီးတော့သူလဲကြောက်လိုက်တာဇောကျွေးတွေကိုပြန်လို့လို့ဒီပေရပါတယ်
He was sweating bullets when the police raided his home last night.
ဒီတင်ပါ bullet ကိုချေခံပြီးတင်ပြခဲ့တဲ့ ATM အသုံးတွေကတော့
bite the bullet, silver bullet, sweat bullets.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် ATM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်စီစဉ်တစ်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသားအမေရိကန်အီဒီယန်သုံးနှုန်းအင်္ဂလိပ်စာပို့ချချက်ဒီကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်တခြားအပတ်စဉ်ကဏ္ဍနဲ့ TV သတင်းတွေ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကတင်းနှွေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့အတန်လွှင့်တဲ့ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပြုလိုတဲ့ဒေသချင်းတောင်းညင်ကြတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VW American တန်ကဇွန်လ3ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကလည်းတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစနေနေ့ညပိုင်းတော့ကဒရိုက်လီလိုင်းဆွေးနွေးချက်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်စနေညပိုင်းဒရိုက်လီလိုင်းအစီအစဉ်ကိုတော့ကိုအောင်လင်ဦးကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့ဒရိုက်လီလိုင်းအစီအစဉ်မှာတော့NLD အစိုးရလက်ထက်မှာအားရလိုက်စားမှုတပ်ဖြည့်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။အရသာအစိုးရလက်ထက်အားရလိုက်စားမှုတပ်ဖြည့်အစီအစဉ်တွေပေါ်မှာအားရစရာအားမရစရာဘာတွေရှိမလဲ။ဘယ်ကဏ္ဍဘယ်ဌာနတွေမှာအချင်းပြတ်ချစားတဲ့ပြဿနာတွေကိုအဓိကဖြေရှင်းဖို့ကြံနေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါ။ဥပဒေရှုထောင့်လူမှုရေးရှုထောင့်တွေကနေဆွေးနွေးဖို့ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလည်းဖိတ်ကြားထားပါတယ်။တူကတော့ကျွန်တော်တို့ရှင်းနေကြီးဦးတင်တန်းဦးဖြစ်ပါတယ်။နောက်တူကတော့သတင်းစာဆရာဦးတရာသွေးဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆရာဦးတင်တန်းဦးရဲ့ဆုံးသက်ချက်ကိုကြားကြပါလေဒီကျွန်တော်တို့သမရဦးဝင်းမြင့်ကိုယ်တိုင်လည်းဒီတကြံနှစ်တကူမိန်ကောင်မှာအချင်းပြတ်ချစားမှုတွေနေနေမယ်ဆိုပြီးဂရီပေးပြီးတဲ့နောက်ပိုင်းမှာပဲအေးအေးယူကန်တယ်တဲ့သတင်းတွေလည်းထွက်လာပါတယ်ဆိုတော့ဒါကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွင်နေတဲ့အားရလိုက်စားမှုပြဿနာကိုတက်ဖြတ်ဖို့အခုအစိုးရလက်ထက်မှာတကယ်ပဲအရှိန်မြင့်လောက်လာပြီလို့ပြောနိုင်ပါလားဆရာ
ဟုတ်ပြောနိုင်ပါတယ်ဗျာဟိုကျွန်တော်တို့တိုင်းပြည်မှာတော့လက်ပေးလိုက်ယူတော့အရင်အစိုးရတွေလက်ထက်မှာပြာတာကနေသမရအထိမကင်းဘူးလို့ကျွန်တော်တို့ပြောနိုင်တဲ့အနေအထားရှိပါတယ်အခုသမရာကြီးဦးဝင်းမင်းကရှင်းနေတယ်လို့ဖြစ်တဲ့အခါကျတော့တန်းကြီးမှာကြည့်တဲ့ခြားခြားနဲ့ပတ်သက်ပြီးတော့ကင်ကြယ်မယ်လို့ကျွန်တော်တို့တန်းလေးခံချပြီးတော့စတင်နေကင်ကြယ်နေပြီဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီဟာကိုကြိုးစားကြရမှာဖြစ်ပါလေဗျာဗမာပြည်ကတော့ခုနကျွန်တော်ပြောတဲ့အတိုင်းပဲနေရာတိုင်းဌာနတိုင်းအဆင့်တိုင်းမှာလက်ပေးလက်ယူနဲ့အကျင့်ပြည့်ခြားစားမှုပါဆက်အနာရှင်စနစ်တစ်လျှောက်လုံးမှာအမြင့်တွေပြီးတော့အကြီးအကျယ်ဟိုကင်စာတွေပဲပွားများနေတဲ့အနေအထားရောက်နေတဲ့အတွက်သမရာကြီးဦးဝင်းမင်းရဲ့လောက်ကန်ဆောင်ရမှုကိုကျွန်တော်တို့ကြိုးစားတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာဦးတင်တဲ့အောင်ကျေးဇူးပါ။ကျွန်တော်နောက်တူးဖြစ်တဲ့ဆရာဦးတရားသွေးလည်းရှိနေပါသေးတယ်။ဦးတရားသွေးရဲ့သဘောထားကခင်ဗျာအခုကျွန်တော်တို့ဒီ NL အစိုးရလက်ထက်မှာအခုစပြီးဟိုအရေးယူတဲ့ကင်တွေ့တယ်ဆိုတဲ့သတင်းတွေကျွန်တော်ကြားရတယ်ဆိုတော့ဒါရီကဒီအခုအရသာအစိုးရလက်ထက်မှာဟိုဒီအချင်းပြတ်ချစားမှုတွေနဲ့ပတ်သက်လို့အချိန်မြင့်လောက်လာပြီလို့တကယ်ပဲပြောနိုင်ပြီလားခင်ဗျာ
။အခုကတော့လေဟိုကျွန်တော်နားလည်တာအတိုင်းစားဒီပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်ဖြစ်ပြောတော့ဘလို့ဟိုမတိုင်ရင်အဘမောတိုင်းသားတွေကထိရောက်မှုအားနည်းတယ်ဆိုလို့ရှိလို့ရှိလို့ရှိရင်တို့အရေးယူဆောင်ရွက်နိုင်မှုရှိပါမလားဆိုရဲအဲဟိုဘောတော့ဆိုရင်ဒီဟာအခြေအနေကတော့ရှိသေးတယ်ဆိုတော့ကျွန်တော်တို့ကတော့ပြောလိုက်တာကဒီအပြစ်တက်ချစားမှုဆိုတာကတော့တိုင်းသားတွေကိုအခြေခံပြီးတော့တိုင်းတွေနေုံနဲ့မရဘူးလို့ကျွန်တော်တို့ယူဆပါတယ်ဌာနဆိုင်ရာအသီးသီးမှာဖြစ်နိုင်တဲ့ကျွန်တော်တို့ဒီအပြစ်တက်ချစားမှုတွေဖြစ်နိုင်တဲ့အနေအထားတွေနေရာမျိုးတွေမှာစောင့်ကြည့်တာမျိုးဒါမှမဟုတ်ထိန်းသိမ်းတာမျိုးဒါမှမဟုတ်တတိယအဖွဲ့စည်းပေါ့နော်လွတ်လပ်တဲ့အဖွဲ့စည်းတွေအဲလို့ဘောခါအားတော့ဆိုလေးလာအဲစုံစမ်းတာမျိုးပေါ့နော်ဒါမျိုးတွေလုပ်ပေးဖို့လိုမယ်ထင်ပါတယ်ဗျအဲ့တော့ဟိုတိုင်းသားတွေပုံမှန်ခြေခံပြီးလုပ်နေမယ်ဆိုရင်တော့ပြင်တို့ထိထိရောက်ရောက်ရှိမှာမဟုတ်ဘူးတိုင်းတလောက်ပဲနောက်တစ်ခါတိုင်းသားတွေကိုလည်းဘယ်လိုကာကွယ်မလဲဆိုရင်နောက်ဆက်ဒီလမ်းတွေကိုလည်းပေါ်လာတာမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့ဟိုဒါတော့ဉာဏ်ကစားတာပဲဘာဖြစ်လို့လဲဆိုတော့ဒီလိုကျွန်တော်တို့အဖြစ်သက်ဆက်စားမှုဆိုတော့နှစ်ပေါင်းများစွာအခြေတည်နေတယ်အင်အားလည်းတောင်းတယ်အဲတို့ရဲ့ဒီအချိတ်ဆက်ပေါ့နော်ကျွန်တော်တို့အပေါ်အောက်ကျွန်တော်တို့ဒင်းအပေးယူအချိတ်ဆက်နဲ့အားကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုအဖွဲ့စည်းလို့ဒီလိုလောက်ကစားတောင်းနေတယ်ကျွန်တော်တို့ဒီအဲလူတွေနဲ့ပေါ့နော်ဒီဟိုရင်ဒီဉာဏ်ချင်းရှင်ရတဲ့ခါမှာတော့တော်တော်လေးတွက်ဖို့တော်တော်လေးကိုကအဲကိုကချိုးမြင်မှုလူတွေလို့ထင်ပါတယ်ဗျ
โอเคကိုတရားသွေးဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်တော့ကိုဟိုဆွေးနွေးဖို့ဆိုပြီးဟိုစာရေး Facebook ကနေရေးသားထားတယ်တချို့လည်းရှိပါတယ်ဒီထဲကတချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလူမောဆိုတဲ့အကောင့်ကတော့အများပြည်သူနဲ့ဆက်ဆက်နေရတဲ့ဌာနတိုင်းမှာတဲ့ပြည်သူတွေကိုဝန်ဆောင်မှုပေးတဲ့အခါမှာချက်ချင်းနိုင်ပိုင်းရက်ပိုင်းစသဖြင့်အချိန်အတိအကျဆောင်ရွက်ပေးရင်တက်ဆိုင်ရာအကြီးအကဲတွေကတာဝန်ယူတာဝန်ခံဆောင်ရွက်ပေးတဲ့ policy ချမှတ်ဆောင်ရွက်ဖို့လိုပါတယ်တဲ့ဥပမာစာရွက်စာတမ်းပြည့်စုံမှန်ကန်သောမီတာလျှောက်ထားခြင်းမှတ်ပုံတွေလျှောက်ထားခြင်း e-government လုပ်ငန်းအများဆုံးအကောင့်ထည့်ဖော်ရန်ဆိုပြီးရေးထားပါတယ်တော်တာရှင်တူကတော့ ပညာရေးဌာနတော်မှလက်စားနေတဲ့မြန်မာပြည်မှာလက်မစားတဲ့ဌာနဆိုတာတဲ့မဖွဲ့စည်းရသေးတဲ့ဌာနပဲရှိမှာပါတဲ့ဥပဒေကလည်းဆ ਾਇ ရွက်ပေါ်မှာပဲအိပ်ပျော်ကောင်းတော့အချိန်ဆိုတော့ဥပဒေရေးဆွဲတဲ့သူကိုနိုင်ကိုကဒီဥပဒေကိုလိုက်နာနိုင်မှာရဲ့လားလို့မေးရမလို့ဖြစ်နေပါပြီတဲ့ဝတ္တန်ဦးဆိုတဲ့အကောင်ကတော့တရားရေးမှန်တိုင်းတက်မှတ်ပါတဲ့အဲ့ဒါမှပဲအဂတိလိုက်စားမှုကိုထိထိရောက်ရောက်ကင်တွယ်နိုင်ပါလိမ့်မယ်တဲ့တန်လုံးဆိုတဲ့အကောင်ကတော့မြန်မာပြည်မှာအရေးယူထောင်ချတာမရှိဘူးတဲ့ရာဒူးဖြုတ်တာနဲ့အလုတ်ပြောင်းမြစ်တာပဲရှိတယ်တဲ့နောက်ဂင်းပီကတ်ဆိုတဲ့အကောင်ကတော့ဝန်ထမ်းတွေအကုန်ဖြုတ်ပြီးအသစ်ခန့်မှရမယ်တဲ့ဤချောကတော့ရှိတယ်တဲ့တရားရုံးတွေစီပင်သားရနောက်ရဲစခန်းတွေလေဆိုပြီးရေးထားပါတယ်ကြောင်လင်းဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook မှတ်ချက်တွေမှာဒီအားကြီးလိုက်စားမှုတွေခြေခြေပြင်းပြင်းရှိနေသေးတဲ့ပုံမှာစိတ်ပြည့်တဲ့အသံတွေဟိုကျွန်တော်အဓိကတွေ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုတခုမေးချင်ပါတယ်အခုအချိန်မှာကျွန်တော်ဒီအချင်းပြတ်ချစားမှုတွေနဲ့ပတ်သက်လို့ဒီအရေးယူရဲကင်တွေရဲဆိုတဲ့သတင်းတွေထွက်လာတဲ့အထက်မှာဒီအစိုးရအုပ်ချုပ်ရေးပိုင်းကပုံကိုယ်တွေကိုကင်တွေတာတွေတွေ့ရပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းပြတ်ချစားမှုဆိုတဲ့ပြဿနာဒီအောက်ခြေဝန်ထမ်းပိုင်းအထိအမြင့်တွင်နေတဲ့ပြဿနာဖြစ်တာဆိုတော့ဒီဌာနဆိုင်ရာတွေလို့အစိုးရဒီအောက်ခြေရန်နေရာမှာလည်းဖြည့်ရှင်းမှုမလိုနိုင်ဘူးလားဆရာဒီဘိုင်းနေမှာကျတော့လက်တလုံးစောင့်ရမှုတွေမှာအားနေတယ်လို့မဆုံနိုင်ဘူးလား
အပြောနိုင်နေကြကျွန်တော်တို့ကလက်ပြီးလိုက်ယူတိုက်တဲ့အခါမှာဟိုအကြည့်ပြန်ဆက်ဆံမှုတက်တဲ့အပြစ်ပေးရေးယူနေမရနိုင်ဘူးတစ်ခါကသူတို့ရဲ့ဘဝရက်တည်မှုတွေကျွန်တော်တို့လိုတယ်ဗျလိုတဲ့အခါကျတော့ဒီဝန်ထမ်းတွေကိုအခုဒီမှာဝန်ထမ်းတွေကိုဒီလက်ဒူဒီအသားစာကိုလုံတော့အောင်ပေးမယ်နောက်ခုနနေထိုင်မှုအတွက်အိမ်ကြီးတမိုးတဲ့အိမ်ယာတွေပြီးမယ်တာသမီတွေရဲ့ပညာရေးစနစ်ကိုကောင်းအောင်လုပ်ပြီးမယ်ပညာသင်ကြားစေတယ်အဲ့ဒါမျိုးတွေတော့ပါဖို့လိုတယ်ဗျတပိလိုက်ယူရတယ်ခုနကျွန်တော်ပြောခဲ့တဲ့အတိုင်းဒီအရင်ဆက်ဆိုးရဆက်ဆက်လက်ထက်မှာတော့ကြာတာကနေသမရအထိဌာနတိုင်းအဆင့်တိုင်းနေရာတိုင်းမှာတပိလိုက်ယူတာဒရန်မျိုးမျိုးနဲ့ရှိနေတဲ့အတွေ့ကျွန်တော်တို့ဟာအမြဲတမ်းကြီးမားတဲ့ပြဿနာကြီးရင်ဆိုင်နေရတာဖြစ်တယ်အဲ့ဒါကြောင့်မို့အောက်ခြေဝန်ထမ်းတွေကိုလည်းအပြစ်ပေးရုံမှမျှနေမှာပဲနဲ့သူတို့ရဲ့လက်ပေးတတ်ယူမလုပ်နိုင်အောင်ထိုက်တင်တဲ့နားစာပေါ့နော်ဒါမျိုးအခြေအနေတွေလည်းကျွန်တော်တို့လုပ်ကန့်ဆောင်ဖို့လိုအပ်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးတင်တဲ့အောင်ကျေးဇူးပါကိုတီယာသွေးသဘောတော့ခင်ဗျကျွန်တော်တို့ဒီအစိုးရဒီရန်နေရကိုမှလည်းပဲဖြည့်ရှင်းအားမဲ့အပိုင်းတွေရှိနေတယ်ဆိုတော့ဒါတွေကိုကင်တွယ်ဖို့ကိစ္စတွေမှာရောဟိုအခုလက်ရှိဒီ NLD အစိုးရလက်ထက်မှာဟိုဘယ်လောက်ထိမြင်ရလဲခင်ဗျထင်တာမြင်တာ
ဟုတ်ပါတော့အဲ့ဒီအစိုးရရဲ့တက်တနာကကျွန်တော်တို့ဒီဟိုကျွန်တော်ဝန်ထမ်းအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့ဒီဌာနဆိုင်ရာဝန်ထမ်းအဖွဲ့အစည်းပေါ်ပါဟိုဘလို့ထိုးပေါက်ကင်ကြွယ်မလဲပေါ့နော်ဒီဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ရှုပ်ထွေးတဲ့အဖွဲ့အစည်းမှုစက်တွေဆောင်ရွက်မှုတော်တော်လုပ်ပြီးဒါတွေအားလုံးကဟိုဒီအစိုးရအစ်အနေနဲ့တော်တော်လေးပြင်ညှက်ဖို့လူသေးတယ်ပေါ့နော်ဆိုတော့ဟိုဒီနည်းနဲ့ကင်ဟိုနည်းနဲ့လုပ်မယ်ဟိုနည်းနဲ့ကင်ဒီနည်းနဲ့လုပ်မယ်ဆိုတော့ဟိုတော်တော်လေးကင်ကြီးတွေကကျွန်တော်ဒီဌာနထဲမှာကြွားကျင်ပြီးသားရှိပြီးသားဗျနောက်တစ်ခုကဘာလဲဆိုတော့ဒီကိစ္စကကျွန်တော်တို့ဒီအပြင်ပမှာကျွန်တော်တို့ဒီစီးပွားရေးတမားပဲဖြစ်ဖြစ်ဟလာအခုအလုပ်ကိုနည်းနည်းပြီးကျင်တဲ့လူပဲဖြစ်ဖြစ်မတမားတဲ့ဒီမတရားတဲ့ဒီမျိုးကိုအလုပ်ကိုပြီးတော့ကျင်တဲ့လူပဲဖြစ်ဖြစ်အပြင်မှာရှိတဲ့ဒမန်းကလည်းရှိနေတယ်ဆိုတော့တခါတည်းကျဒီဒမန်းနဲ့အထက်ကလုပ်ပေးတဲ့ကျွန်တော်တို့ဒီဝန်ထမ်းအဖွဲ့ကြီးတွေကသူတို့တွေကထိတ်ဆက်ပြီးတော့ကျွန်တော်တို့ဟိုအခြေအနေကြည့်ပြီးတော့ပေါ့ဗျာဒီလိုတားဆီးမှုတွေဖန်ဆီးမှုတွေဟလာဟိုဟိုဒါဒီလိုအသာစီဥပဒေတွေကိုဘယ်လိုရှောင်ရဲလဲဆိုတော့သူတို့ကဟုတ်ကဲ့တော့များစွာဒီလိုအပြန်အလှန်ဆက်ပြေပြီးလောက်တာဖြစ်ဖြစ်ပဲတော့မလို့သူကအစ်အနေနဲ့ဟိုဒီဟာဒီလောကကြီးတစ်ခုလုံးကိုမပြည့်ပြတ်သေးတာဖြစ်လို့တကယ်ဟိုစီးပီးပိုင်ပိုင်တစ်ခါလဲဟိုပိုင်နိုင်နိုင်ကြိုက်တွေဖို့ဟိုဇောဆယ်မလွယ်ဘူးကြအဲ့တော့သူတို့အနေနဲ့လည်းတေချာသေးလာပြီးတော့ကြိုက်တွေဖို့လို့ဒီလိုနောက်တစ်ချက်ကဆရာဦးသိန်းဆန်းကိုပြောသွားတယ်ကျွန်တော်ဒီဝန်ထမ်းပိုင်းရဲ့ဖြစ်လို့လက်စားတာလဲဆိုတော့အခြေခံအကြောင်းရင်းကိုကြည့်ပြီးတော့လက်မစားအောင်တစ်ခါကလည်းစူစားမှုတွေလုပ်ပေးဖို့လိုအပ်တယ်ကျွန်တော်တို့ဒီဘက်စီသူလူထုအပိုင်းပေါ့နော်စီသူလူထုကလက်ပေးတဲ့ဟလာကိုလုံငန်းကိုရတဲ့အရင်ပြီးကျင်တာမပမာဒီနေ့ကမပြည့်စုံတဲ့ဆော့ရစာတန်းနေမဲ့ဟိုပြီးတော့ဆင်တာစသည်ချင်းပေါ့နော်အဲ့ဒီလိုဟာမျိုးတွေကိုမလုပ်အောင်လဲကျွန်တော်ပြည်သူလူထုဘက်ကလည်းအရေးယူဆောင်ရွက်မှုစင်တာပေးမှုတွေလိုနေဗျ။ဒါဆိုတော့ဒါတွေကဘတ်ဆုံကျွန်တော်တို့ဖိုးဖောက်ပါရမယ်။ဒါဆိုလက်ခုပ်လိုပဲကျွန်တော်တို့ကတစ်ဖက်တည်းညီတာပေါ့။နှစ်ဖက်မှညီတာဖြစ်တဲ့အတွက်ကြောင့်မို့လို့အစိုးရအနေနဲ့တော့ဒါကြီးတစ်ခုလုံးတို့ကိုတော်တော်လေးဟိုစင်ကြီးဆဆနဲ့ဟိုလေ့လာပြီးတော့တော်တော်လေးဘတ်ဆုံတောင်းဆိုအောင်နေပြီးတော့အားထုတ်ဖို့လိုပါတယ်ဗျ။ပြည်သူလူထုကလည်းဝိုင်းကူဖို့လိုပါတယ်။
ဟုတ်ကဲ့ကျေးဇူးပါကိုစီရဆွေးနွေးပြတာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်းကိုရင်ပေါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတူဦးတော့လှည့်ပေးချင်တာတော့ကျွန်တော်တို့ဒီရန်ပြဲမျိုးကဦးစောလင်ဖြစ်ပါတယ်ဦးစောလင်ရဲ့သဘောထားလဲဆွေးနွေးလို့မင်းမြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျာဒီဆရာဦးလင်းတန်းကိုကျွန်တော်တို့မင်းမြန်ပါတယ်ဒီကျင်းမာဘနာဝန်ကြီးဟာအဂရိလေးစားမှုနဲ့ဟိုဆစ်ဆင်းနေတော့ပဲနှုတ်ထွက်သွားတယ်ဆိုတာသိရတယ်အဲ့ဒီနှုတ်ထွက်သွားခြင်းဟာသမဏအမိန်ရဲ့เนี่ยนึกถึงบาร์นี่ก็ได้ดีกว่าดิตําแหน่งอเมงอ่ะเต ဒီလောက်အခရီးလက်စားမှုတိုက်ဖြစ်နေတဲ့ဝန်ကြီးတစ်ပါးကိုနှုတ်ထွက်ဖွင့်ပေးလိုက်တာအဲတရားဥပဒေစိုးမိုးရေးကိုစောင့်ချက်ဖြစ်စေတာလေအခရီးလက်စားမှုကိုပုံမပြီးတော့အားတန်ကြရချစ်တယ်။ဒါကြောင့်ဆိုကျွန်တော်မြန်မာနိုင်ငံမှာအရင်ယူမှုစုပိတံလေးပေါ့ဗျာစုပိတံလေးစနစ်မရှိလို့အဲ့ဒီအခရီးလက်စားမှုကတိုးပွားနေရတာဟိုလစာလုံလောက်အောင်ပေးလိုက်လို့ရှိရင်အဲ့ဒီလေစားမှုပျောက်သွားနေဆိုလို့ရှိရင်ပင်းရစေရတဲ့ဝင်ကြီးကဒီလိုပါချစ်လို့လောက်တာလေအာစုပိတံလေးစနစ်နဲ့တက်ဆိုင်မတက်ဆိုင်ဘူးလားဒါမှမဟုတ်ဆုတ်ချက်ခွင့်ပေးတဲ့တမနာကရောအဲ့ဒီဥပဒေကိုချိုးဖို့ရမရောက်ဘူးလားလို့ကျွန်တော်ဒါလည်းထုတ်လို့မရနေခင်ဗျာ
ဟုတ်ကဲ့ဒါတော့ဆရာဦးသိန်းတန်းဦးရဲ့ဖြည့်ပေးစေချင်တယ်ထင်ပါတယ်ဒါပေမဲ့အခုလောလောဆယ်တော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုလှည့်ပေးချင်ပါတယ်သူကတော့စင်ကူနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းဆွေးနွေးချင်တာမင်းမင်းချင်တာရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီလိုဖြစ်တဲ့ကိစ္စမြန်မာနိုင်ငံမှာတော့အခုတော့ဥပဒေကိုတောင်းဆောင်ပေးပြီးပြောတာပေါ့ဗျာဒါပေမဲ့ကျွန်တော်အမြင်ပြောရင်တော့ဥပဒေနဲ့တင်မလုံလောက်ဘူးကြာဥမာတခုဆိုပါစို့ကိုတနည်းအဖြစ်တဲ့ကွန်တိန်နာနဲ့ဟာလာမလေးရှားကိုပစ္စည်းရောက်တယ်ပြောတာကွန်တိန်နာဟိုဟာပေါ့နော်သူတို့ဟိုအိတ်ဆွေးနဲ့မစစ်နိုင်ဘူးလို့ပြောတယ်ပေါ့နော်ဆိုတဲ့အခါကျတော့စင်ကာပူနဲ့မလေးရှားမှာဒီနေ့တူတူကထောင်ထဲချပြီးတော့ကွန်တိန်နာတွေဝင်ထွက်နေတာစင်ကာပူနိုင်ငံထဲကိုဝင်မယ်ဆိုလို့ရှိရင်ဒီအိတ်ဆွေးနဲ့ပဲစစ်တာပါပဲဆိုတဲ့တဘောအိတ်ဆွေးတစ်ခုဟိုဆိုလို့တဲ့တဘော equipment ပေါ့ဗျာကျွန်တော်တို့တိုင်းပြည်မှာဒီလက်စားမှုကိုမဖြစ်စေဖို့အတွက်ပန်ပိုးတဲ့ instrument equipment တွေလည်းလိုအပ်နေတယ်လို့ကျွန်တော်မြင်တယ်ပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဥပရိရဲ့သဘောပေါ့နော်ဟိုဥမာတစ်ခုဗမာနိုင်ငံမှာရှိတယ်ပေါ့ main ကလေးတွေအမျိုးသမီးတွေပါတယ်ဆိုရင်ညပဲဆိုရင်မှောင်ရိပ်ခိုးတဲ့ဥပရိမျိုးပေါ့နော်အဲ့တော့မှောင်ရိပ်ခိုးရင်လွတ်အောင်ဆိုသူဗာလုံးလဲဆိုတော့ရဲကိုလက်ပေးတယ်ပေါ့နော်လက်ပေးပြီးတော့လွတ်မြောက်အောင်လုပ်တာအဲ့တော့ဒီဥရိရဲ့ပင်ကိုရဲ့သဘောတဘာဝကလက်ရှိကာလနဲ့တော့မသင့်တော်ဘူးလို့ထင်တယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဘာဖြစ်တဲ့လဲဆိုတဲ့အခါကျတော့ဒီလက်ပေးတဲ့လူကိုဥပဒေအရတားမြစ်ယုံနေမကဘူးထောင်ချဖို့လိုအပ်တယ်ပေါ့နော်အရေးယူဖို့လိုတယ်ဟောအဲ့ဒါမှလည်းကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်စီခြင်းနဲ့ခုနပြောတော့လက်ပေးလိုက်ယူပပျောက်ရေးကိုဖြစ်နိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်ဗျအဲ့ဒါလေးတွေကိုစဉ်းစားပြီးဖို့လိုမယ်လို့တော့ထင်ပါတယ်အဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်ထပ်ဆွေးနွေးဖို့ဟိုရောက်နေတဲ့ပုဂ္ဂိုလ်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတီးလည်မှုပါကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာတော့ဒီလက်ပေးလက်ယူမှာတော့တိုင်းနိုင်ငံလုံးမှာပဲဖြစ်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါတယ်90ရာခိုင်နှုန်းတော့ဖြစ်နေလို့ကျွန်တော်သုံးသပ်လို့ရပါတယ်အခုဝန်းမြင့်ထွက်လာတဲ့ပိတ်ဆောင်လို့ကျွန်တော်တို့ကကြိုးစားပါတယ်ဝန်းမြင့်လှုပ်ဆောင်တော့ကျွန်တော်ကြိုးစားပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်ဒီမှာဒီမှာနော်နှစ်ပေါင်းများစွာခောက်ရွေးကြိုးနေပါလေခင်ဗျအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ဝင်းဝင်းလောက်ဆောင်တာကိုကျွန်တော်အများကြီးတင်တယ်နောက်တော့ကျွန်တော်တို့လည်းဆက်လက်ပြီးတော့နော်ဆောက်ကြည့်သားမှဖြစ်ပါလေခင်ဗ
ျဟုတ်ကဲ့ကိုတိလက်မှုဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးသိန်းတန်းဦးကိုကျွန်တော်ပြန်ဆက်သွယ်လို့ရတော့ဆော့ဆော့ဦးစောလွင်ရမ်းမြမျိုးကမိကုန်းတစ်ခုဆရာဦးသိန်းတန်းဦးကိုရည်ရွယ်ပြီးသူကမေးသွားပါတယ်သူကတော့ဒါပေမဲ့သူမေးတဲ့မိကုန်းထဲမှာကျွန်တော်နားဟိုတိတလောက်ကတော့သူတချို့ဟာတွေသူဟိုနားလည်မှုလွဲနေလားတော့မသိဘူးစီမံပဏာဝန်ကြီးနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့သူကတမနာထွက်ခိုင်းလို့သူကထွက်သွားတယ်ဆိုပြီးတော့သဘောမျိုးနဲ့သူကကောက်ချက်ဆွဲတော့ဒါကဒီအပြစ်ရှိတဲ့လူတယောက်ကိုယာလူကနေထွက်သွားဖို့တမနာအမိန်ပေးလိုက်ခြင်းအပြင်ပေါ့လေဒီလူဟိုအားလည်းပဲလှုပ်ပြီးတော့အေးအေးမခံပဲနဲ့အလုတ်ကထွက်ုံလောက်ပဲဆိုတော့ဒါကလှုပ်တဲ့ဟိုလူမာရောဒီအလုတ်ပဲထွက်ဖို့ဆိုပြီးတော့အမိန်ပေးတဲ့လူမာရောဟိုတာဝန်မရှိဘူးလားဆိုတဲ့သဘောမျိုးသူကကောက်ချက်ဆွဲပြီးမေးသွားပါတယ်ဆရာဦးသိန်းသိန်းဦးဒါနဲ့ပတ်သက်လို့ तू ကနားလည်ထားတာနည်းနည်းလေးလွဲကောင်းလွဲနေနိုင်တယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဟိုနည်းနည်းဖြည့်ပြီးကျွန်တော်ကဆရာဦးသိန်းသိန်းဦးလည်းဆွေးနွေးစီခြင်းဒါကအခုကျွန်တော်တို့တချို့သောတာရှင်တွေကလည်းထောက်ပြနေတာတချို့ရှိတာမြန်မာနိုင်ငံမှာဒီလိုစုပေးတံပေးဟိုလောက်တာမျိုးလောက်ရမျိုးမရှိဘူးဆိုတဲ့အမြင်တွေရှိပါတယ်။ဒါကြောင့်လဲအားရလိုက်စားမှုတွေမထိရောက်တာဆိုတဲ့အမြင်မျိုးတွေရှိပါတယ်။ဆိုလိုတာကတော့တချို့ကဟိုလက်ပိတ်လက်ယူမှုတကယ်ကြီးကြီးမားတွေဖြစ်တဲ့အရေးယူတာလည်းမရှိဘူး။ဟိုနောက်ဆုံးလုံရောကျော်အလုတ်ထွက်တာလောက်ပဲရှိရဆိုတဲ့အမြင်မျိုးတွေလည်းရှိနေစရာ။ဒါတွေကတော့ဒီတရားဥပဒေစိုးမိုးရေးရှုတော့ငါပဲဖြစ်ဖြစ်ဒီအချင်းပြက်လက်ချစားမှုတွေတက်ပြက်ရေးမှာပဲဖြစ်ဖြစ်ဒါအားနည်းချက်တခုလို့မဆိုနိုင်တော့စရာ
။မဆိုနိုင်တာပေါ့ဗျာ။အခုဒီသူကစီမံပါတယ်ဝင်ကြီးထွက်တဲ့ကိစ္စကတော့ तू ကသမရစီမှာသူကနှုတ်ခွန်းတောင်းထားတာဆိုတော့သမရခွင့်ပြုလိုက်တယ်ဆိုတဲ့အနေထားပဲကျွန်တော်တရားဝင်ပြီးရတာပေါ့နော်ဟိုချက်ချင်းကျွန်တော်မသိရတော့အဲ့ဒီပုံမှာတော့မှတ်ချက်ပြုကိုခဲရင်းပါတယ်ဒါပေမဲ့ခုနကလို့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်ညာရေးမှာ
ဆိုတဲ့အတွက်ထိခိုက်တယ်ထိခိုက်မှာဆိုတဲ့အတွက်ဆိုတော့ချမ်းသာတဲ့ကိစ္စတွေရှိတယ်ဗျ။အဲဒီမှာတော့ကျွန်တော်မြင်တာကတော့အမျိုးသားပြည်နယ်တင်မြကြီးကတခိုးတွေမပါဘူး။နော်ဒီရုံကျန်းနိုင်ဖောက်ဖြစ်တဲ့လူတွေမပါဘူး။နိုင်ငံကြီးပြဿနာတွေကဖြစ်တဲ့ပြဿနာတွေအပေါ်မှာကျွန်တော်တို့အမျိုးသားပြည်နယ်တင်မြကြီးကရေးယူမဆောင်ရင်ဒီမဲ့တိုင်းပြည်ဘန္ဓာတွေခိုးဖွက်သွားတဲ့လူတွေကိုအမေလင်းပစ္စည်းတွေတုံးဆွဲသွားတဲ့လူတွေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ရေးယူဆောင်ရင်ဒီတောင်ပြည်သူတွေအဲ့ဒါကိုမကြည့်ကြတာပေါ့ဗျာ။အာမကွေးတိုင်းမှာကျွန်တော်တို့တွေ့ရတယ်ဗျာ။တိုင်းပြည်ဘန္ဓာထောင်နဲ့ချီတဲ့ပတ်စံတွေကိုအားတကူပိုင်းပတ်စံကြရနေတာပဲ။အော်တုံးဆွဲပါတဲ့ကိစ္စတွေကိုဒီတိုင်းနဲ့ကျွန်တော်တို့အမျိုးသားပြည်နယ်တွေရပြန်လက်ခံရတဲ့ကိစ္စတွေ။အမျိုးချင်းကျုံးလို့ကိစ္စမျိုးတွေပေါ့ဗျာ။တိုင်းပြည်ရဲ့ဘန္ဓာတွေမျက်နှာဆုံးရှုံးနေတဲ့ကိစ္စတွေ။ဒါတွေကတော့အမျိုးသားပြည်နယ်တင်းနေတယ်ပြန်ဆိုင်နေလို့ကျွန်တော်မထင်ဘူးဗျာ။ဘယ်သူမှလည်းကာကွယ်ရမှမဖြစ်ပါဘူး။ကိုပါဒီတွေကတခိုးခိုးသွားတဲ့ကိစ္စအတွက်တော့ခုခံမှာမဟုတ်ဘူး။အဲ့ဒါတွေကတော့အရေးယူဆောင်တဲ့တိုင်းပြည်မျက်နှာတဲ့ကိစ္စတွေမှာတိုင်းပြည်ကိုမျက်နှာဆုံးရှုံးစေသူတွေကိုပြစ်မှုကြောင့်အရေးယူဆောင်ဖို့လိုးကိုလိုတယ်။အဲ့လိုမလုပ်လို့ရှိရင်ကျွန်တော်တို့အမျိုးသားအပြစ်နဲ့စနေရည်ဖြစ်မှာမဟုတ်ဘူး။တရားဥပဒေစိုးမိုးတဲ့ဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်
။ဟုတ်ကဲ့ဆရာဦးသိန်းအောင်ဆွေးနွေးပြတာကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာရှိတယ်လို့ပဲဒီ Facebook ကနေပေးပို့ထားတဲ့စာတချို့လည်းကြံနေပါသေးတယ်။မဆုံမဖတ်ပြပြပါဦးမယ်။
ဟုတ်ကဲ့ပါရှင်မထွေးဆိုတဲ့အကောင့်ကတော့ NND အစိုးရကိုထောက်ခံပါသည်တဲ့သို့တော့ပြည်သူအစိုးရဖြစ်လာခဲ့ပြီးတဲ့နောက်မှာပြန်လည်တင့်မြတ်ရေးမူကြောင်လားမသိဘူးစစ်အာဏာရှင်တွေကိုဝေဖန်တာအရေးယူတာတွေအလွန်နှောင့်နှေးမှုတွေရှိတဲ့အတွက်အားမလိုအားမရဖြစ်မိပါသည်တဲ့ဥမာပြောရမယ်ဆိုရင်ဥကိုနီအမှုမကြသေးခင်တုန်းကအကောက်ခွန်အရာကြီးအကျင့်ပြတ်လက်စားမှုဗီဒီယိုအပေါ်မှာလည်းထောက်ပြတာဝေဖန်တာမရှိပါဘူးတဲ့ပြီးတော့ဒီပြည်သူရဲ့ထောက်ခံမှုယုံကြည်မှုအားနည်းလာပြီးတော့အမှန်တရားအတွက်ဝန်ထမ်းကောင်းတွေလည်းအားကိုးရမယ်ဖြစ်ပြီးတော့ယနေ့အထိအကျင့်ပြတ်လက်စားမှုရဲ့အောက်ကနေမလွတ်နိုင်ပါတဲ့အစိုးဆုံးဌာနကိုပြောစရာမလိုတော့ရအောင်ပဲတရားရေးဌာနရဲ့အကောက်ခွန်လူဝင်မှုကြီးကြပ်ရေးစီပင်သားရာမြေစရင်အမျက်ခွန်မော်တော်ယာဉ်မာတာထဒီကညာနာစတဲ့အကြီးစားဌာနတွေကအောက်ခြေဝန်ထမ်းယုံအားလုံးမှာအာဏာတွေနဲ့ချင်းချောက်ပြီးတော့မပြတ်မကွက်အထက်လူကြီးတွေအတွက်လစဉ်ပုံမှန်ရန်ပုံငွေရှာပေးနေရတဲ့ဝန်ထမ်းတွေရှိတယ်တဲ့မရှိတဲ့အမှုကိုရှိအောင်လို့လှုပ်ကြံပြီးတော့ငွေရှာပေးနေကြရတာပါတဲ့ဒါကြောင့်လဲမြန်မာနိုင်ငံမှာအကျင့်ပြက်လက်စားမှုတွေကိုပပျောက်ဖို့နဲ့ပြည်သူတွေရဲ့လုံခြုံမှုကာကွယ်နိုင်မှုအတွက်တရားဥပဒေစိုးမိုးဖို့ပြောဆိုလုပ်ပိုင်권အများဆုံးရှိတဲ့ပြည်သူအစိုးရကနေပြီးတော့ဒီလိုမျိုးမကောင်းတဲ့လုပ်ရမှန်သမျှကိုရဲရဲဝံ့ဝံ့ပြောဆိုထောက်ပြပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်အရေးယူပေးစေလိုပါတယ်တဲ့ကြည်မောင်ဝင်းဆိုတဲ့အကောင့်ကတော့ကျွန်တော်အခုဆိုရင်အသက်ကြီးပါပြီတဲ့ငငယ်လေးတွေက NND ကိုထောက်ခံခဲ့တာပါတဲ့အခုတော့မကြိုက်ချင်သလိုဖြစ်လာပါပြီတဲ့ဥပဒေစိုးမိုးမှုအားနည်းတယ်ဆုံးဖြတ်ချက်မပြတ်သားဘူးတပြေးညီမရှိဘူးအခုအာဂရီတိုက်ဖြတ်ရေးမှာလဲစစ်တပ်မပါတဲ့ဥပဒေဖြစ်နေတယ်တဲ့စစ်တပ်ဆိုရင်သူတို့ဘာမှမလုပ်ရဲဘူးတဲ့ဒါကြောင့်မို့လို့အစိုးရနာမည်ပြတ်နေရပြီလို့ကျွန်တော်ထင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ Facebook ကမှတ်ချက်တွေဖြစ်ပါတယ်ဆိုတော့သူတို့မှတ်ချက်တွေမှာဒီအာဂရီလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဒီထင်သာမြင်သာကိစ္စတွေရှိနေပေမဲ့အရေးမကြီးဘူးပဲရှိနေတယ်ဆိုပြီးတော့သူတို့ထောက်ပြတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုတီယာသွေးကိုကျွန်တော်မေးချင်ပါတယ်ဒီ NLD အစိုးရအာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာဒီလိုထင်သာမြင်သာကိစ္စရေးမှာအရေးမကြီးနိုင်ပဲဖြစ်နေတာရောအားနည်းချက်တစ်ခုလို့ဖြစ်နေသလားခင်ဗျာ
ဟုတ်တယ်ကွာဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီ NLD အစိုးရကတကယ်ကိုလက်လက်ဆက်ဆက်နိုင်ငံရေးအစိုးရဖြစ်တယ်ကွာဆိုတော့ဒီကျွန်တော်တို့ဘီရိုကရက်တစ်မက်ကနီဇင်မှာရှိနေတဲ့ပြဿနာတွေကိုသူကဟိုကောင်းကောင်းသိချင်တာအဲနည်းနည်းဆိုင်ဆိုင်နားမလဲတာဖြစ်တဲ့အတွက်ကြောင့်မလို့ဘယ်လိုကြံရမှန်းမသိဖြစ်နေတာဒါကြောင့်လည်းဟိုကျွန်တော်ပထမပြင်ကြခဲ့သလိုပဲအတိုင်းစားတွေတစ်ဆင့်သူကပြဿနာတွေကိုဟိုစောက်ပြော်နေတဲ့သဘောတိုင်းစားတွေတစ်ဆင့်ပြဿနာတွေရှာဖွေနေတဲ့သဘောရှိတယ်အဲ့ဒါကမလုံလောက်တဲ့အပြင်ဟိုကျွန်တော်တို့တစ်သက်ကျွန်တော်တို့ဒီလုပ်နေတဲ့လူတွေကိုဟိုနယ်ပယ်တစ်ခုထားပြီးတော့ဟိုတို့ရဲ့အတိုင်းမခံအောင်လုပ်ဆိုတဲ့သဘောမျိုးအဲကျွန်တော်တို့ဟိုမိပေါင်းထိုးပြသလိုဒီဂျန်တာလိုလည်းဖြစ်နေတာပေါ့နော်ဆိုတော့ဒါကဟိုလုပ်ချင်တယ်အဲအစိုးရအနေနဲ့ Green Government ဆိုတာကျွန်တော်တို့ဒီဟိုအမေရိကန်တန့်စင်တဲ့အစိုးရရဲ့ Data Education ဟိုလိုလုပ်တဲ့အစိုးရတည်းတော့ဖြစ်ချင်တယ်တိုးတိုးလုပ်ဖို့လိုလုပ်ထုတ်လို့ဒီတိုင်းမှာအားနည်းပြစီတယ်နောက်တစ်ခါလုပ်ရင်တော့များကတော့ပြောပြလို့ပေါ့နော်ဒီတက်တော့လည်းကျွန်တော်တို့ဒီစီးပွားရေးလုပ်တဲ့တိုင်းပြည်ဖြစ်နေတယ်ဒီတိုင်းပြည်မှာအဲ့တော့ဒီဘာလို့လဲတော်တော်များများကလည်းအဲ့ဒါဆက်ဆက်နေကြတယ်တခုဒီပုဂ္ဂလိကနဲ့ဆက်ဆက်တယ်ကျွန်တော်တို့ဒီအထူးအားနဲ့ဆက်ဆက်တယ်တက်နဲ့ဆက်ဆက်တယ်ဒီလိုမျိုးဆက်ဆက်တဲ့အခါမှာကိစ္စတခုကိုလိုက်လိုက်ကြတယ်နောက်ဆုံးတကယ်ကိုဟိုအင်္ဂလမကြီးပါတဲ့ဌာနတခုနဲ့တွားချိတ်မိရဆိုရင်ဒီလိုက်နေတဲ့ဟလာအခွင့်အရေးတွေဟလာတိုင်ကျင်တဲ့အခွင့်အရေးတွေနေတဲ့အအကင်တွေကခတ်သွားတာမျိုးတကယ်အချက်လက်ကိုရအောင်လို့ဖို့အဆင်အဆင်ပြင်ရတာမျိုးအဲ့လိုပြင်နေတဲ့အချိန်မှာဟလာဟိုကျွန်တော်တို့ဒီတပ်တွေတောက်သွားတာမျိုးဒါမျိုးတွေအများကြီးဖြစ်တယ်ဆိုတော့ဒီလိုဟာမျိုးတွေကိုမရှိအောင်ဘယ်လို ဒီဟာကြကြကိုင်းကြွယ်မလဲဟလားကျွန်တော်တို့ဒီသက်ဆိုင်အဖွဲ့ကြီးတွေအားလုံးနဲ့ပေါင်းတဲ့အဖွဲ့ကြီးမျိုးတွေဖွဲ့ထားပြီးတော့ဟလားရှာပွေဖန်ဆီးတာမျိုးပေါ်ထုတ်ဖန်ဆီးတာမျိုးတကယ်လည်းလက်လက်စုဆောင်ပြီးဖန်ဆီးတာမျိုးတိုင်စားမမဟုတ်ပဲနဲ့တော့ကျွန်တော်တို့ဒီလိုလက်ပေးလက်ယူဖြစ်တဲ့ဟလားဒီလိုအကြံဖန်လုပ်တဲ့နေရာတွေအားလုံးကိုတို့တို့ပြအောင်သွားဖို့သင်ဦးကဆရာကြီးတင်ပြသွားတယ်လို့ပဲကျွန်တော်တို့စက်ကိုအခြေခံတဲ့ဒီလိုအခြေခံမဲ့စက်ကိုအခြေခံတဲ့စနစ်တွေအသာထိုးဖို့ကိစ္စတွေစက်တွေအရေးသေးနှိမ့်ဖို့လူရဲကိစ္စတွေရှိတယ်မလေးစားဟိုကျွန်တော်ရောက်သွားတဲ့အဖြစ်တမင်းတွေကိစ္စမှာဆိုလိုချင်ကျွန်တော်တို့ဒီစင်မောတွေကွန်တေနာတွေကိုကျွန်တော်တို့ဆောက်ချက်ပဲနေလာပြီးတော့ဒါကစာပေဖန်ဆီးနေကျွန်တော်တို့ဒီဝင်ဝင်နဲ့အင်အားမလုံလောက်တာတွေစက်ပစ္စည်းအားနေတာတွေအများကြီးရှိတယ်ဆိုတော့ဘတ်စုံပေါ်တော့ကျွန်တော်တို့လောက်ဆရာအများကြီးရှိတယ်အဲ့တော့ဟိုအထူးအနေနဲ့လည်းအပြတ်ပဲရှိပါတယ်တိုးတော့တကယ်တော်ဝင်ယူပြီးတကယ်အခုကြီးသေးတိုင်းလည်းကျွန်တော်တို့အဝင်ထဲဟောင်းနေဟိုကျွန်တော်တို့ဟိုဒါအောင်နားလည်တယ်တကယ်ဟိုလေဟိုပူပေါင်းပါဝင်ကြည့်ရတယ်ကျွန်တော်တို့ဝင်ထဲဟောင်းနေဒီညင်းလေးပေါ့တော့ဝင်ထဲလေးဒီလောကကြီးတစ်ခုလုံးကိုဘာလို့ရဘာလို့တော့မယ်ဆိုတော့ပြည့်ရဝင်ထဲဟောင်းနေကျွန်တော်တို့ပြည့်ချက်ထားသင်္ကြန်ကိုဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့ဟိုလိုက်လံပြီးတော့ကျွန်တော်တို့ operation တွေလုပ်ပြီးဖမ်းပါအောင်ရမှာကြ
โอเคเจ
ซูครับเออเดี๋ยวๆขึ้นมาเลยโอเค
โอเคสรุปเสี่ยอู้เต็งเต็งก็เลยเมจิมาเราดิอะคือส่วนดิอาริไลซ้ําหมู่ตัดเพชรคอมมิชชั่นโลภွေซี้မျိုးดิภွေซี้ท่าได้ส่วนเหมือนเลยเว้ยโหตะเกอาณาชิเยสูดิไม่หุตาเล่นเหรอส่งซ้ําสิซี้ไหนเนี่ยฉินนี่မျိုးอ่ะชื่อเหรอล่ะเสี่ยเ
ออเราฉินเนี่ยก็ไม่ชื่ออูยะเนาะเราพวกอ่ะโหคุ้ยไม่ย้ายกินคุ้ยฉินเนี่ยน่ะจี้อ่ะเลยสรุปอดีตမျိုးอ่ะแย่ๆยောက်เออไอ้ห่าမျိုးดิอ่ะผิดนี่ดิตะเกก็တော့เราพวกอ่ะอาริไลซ้ําหมู่เนี่ยปัดตะโลชิเนซี้ไม่ชื่อติဘယ်သူလူစုတို့ကျွန်တော်တို့ကျွန်တော်ရေးယူရမယ်ဆိုတော့အဲ့ဒီအပြင်ပြောဗျာဒါသမရကကိုင်းတွယ်နိုင်ရမယ်ဘာလို့ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံချာပွဲပုံမှာ58ကာကြီးနဲ့199ကာကြီးကသမရအထုတိတ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအဖွဲ့ကြီးရဲ့အကြီးအကဲဖြစ်တယ်အဲ့တော့အဲ့ဒါတွေကိုကိုင်းတွယ်ပြီးတော့ဘယ်သူပဲဖြစ်ဖြစ်ဘယ်ဌာနဖြစ်ဖြစ်တိုင်းကြီးရဲ့အကျိုးစီးပွားကိုပြည့်စည်အောင်အလွယ်သုံးစားလုပ်တယ်ကိုယ်ပိုင်ဖြစ်ကိုချိုးအတွက်သုံးတယ်ဆိုရင်ရေးယူရရမယ်ရင်းရဲနိုင်တဲ့အနေအထားမျိုးကျွန်တော်တို့ဖန်တီးရမယ်။ဒါပေါ်စီပုံချောင်းတွေကတက်ဆောင်ရှိဖွဲ့စည်းပုံချောင်းတွေကသမရကိုအနိုင်ထားတဲ့အာဏာတွေဖြစ်တယ်။အဲ့ဒီအာဏာတွေရေးရဲတုံးပြီးတော့ကျွန်တော်တို့ဒီလက်ပေးတာယူမှုကိုနှိမ်နှင်းရမယ်။အဲ့တော့အဲ့ဒီခါမှလည်းဘယ်ဖွဲ့စည်းရမှာဝင်ပြီးတော့ဟာဒီတခိုးတွေကကျွန်တော်တို့ထက်မရေးမယူပါနဲ့လို့ပြောမပြောရဲပါဘူး။အဲ့
တော့
ဥရိစိုးမိုးမှုအပိုင်းကိုတကယ်ကံကြွယ်သုံးဆွဲနိုင်မှုပဲလို့လည်းကျွန်တော်ထင်တယ်။
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးဝက်တက်ကိုအီးမေးလ်နဲ့ပို့ပို့ပြီးဆွေးနွေးထားတဲ့စာတစောင်လည်းရှင်းနေပါသေးတယ်ကိုဖြိုးဝင်းထက်အောင်ဆိုတဲ့ပုဂ္ဂိုလ်ကကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်ကဖြိုးဝင်းထက်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီလို့ဖြစ်ပေါ်နေတဲ့အဂရိလိုက်စားမှုတွေလက်စားမှုတွေကအခုချိန်အထိကိုရှိနေသေးပါအဲ့လိုအဂရိလိုက်စားမှုလက်စားရခြင်းရဲ့အကြောင်းရင်းတွေကနိုင်ငံကဆင်းရဲတာကြောင့်မိသားစုအတွက်နေရေးထိုင်ရေးစားရေးတောက်ရေးအခြေအနေတွေအတွက်လုံးလောက်တဲ့လာစာမရှိတာဒုတိယအတွက်တနေ့ဝင်ငွေနဲ့တနေ့ထွက်ငွေမညီမျှတာတွေကလည်းအကြောင်းရင်းဖြစ်ပါတယ်ဒါပေမဲ့အရင်အစိုးရရှင်းရှင်းပြောရရင်စီအစိုးရလက်ထက်ကနဲ့ဆိုင်ရင်တော့အခုအရသာ NLD အစိုးရလက်ထက်မှာတော့အများကြီးတိုးတက်ပြောင်းလဲလာနေပါပြီဒါပေမဲ့လည်းပြည်သူတွေကျေနပ်အားရလောက်အောင်ထိတော့မရှိသေးပါဘူးဟိုတုန်းကလိုပေါ်တင်ကြီးတွေလုံနေတာတော့မဟုတ်တော့ပေမဲ့တိတာတိစေမမြင်စေနဲ့ဆိုတော့မြန်မာစကားဘုံလိုပဲပေါ့ဗျာဌာနတိုင်းလိုလိုမှာတော့ရှိနေသေးပါတွေ့နေမြင်နေရတဲ့ဌာနတွေကိုပြောရမယ်ဆိုရင်တော့အများကြီးပါပဲဥပမာပြောရရင်ရင်တိန်ရဲဌာနဆိုပါစို့အဲ့လိုပါပဲခြားဌာနတွေမှာလည်းဖာတိပါသာနေကြတာပါပဲအခုလိုလက်ပေးလက်ယူမှုတွေပေါ်နေရခြင်းရဲ့အဓိကအကြောင်းရင်းကခြားမှတ်ထားတဲ့စည်းကမ်းတွေကိုဖောက်ပြက်သူတွေကိုထိရောက်စွာအရေးယူခြင်းမရှိလပ်ပြီးတာကိုလက်ခံထားသူတွေကိုထိရောက်စွာအရေးယူခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဒေါန်ဆန်းစကြည်ပြောခဲ့သလိုဝန်ကြီးတွေလက်စားရင်ထောင်ထဲနေရမယ်ဆိုတဲ့အတိုင်းသမရာကြီးဦးဝင်းမြစ်ကကြကြမမတ်နဲ့ထိတိရရောက်အရေးယူသွားမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအဂတိကင်းစင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာနိုင်ပါတယ်။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ဒါတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ပုံကတူပဲစာပါကျွန်တော်တို့ဒီဟိုဒီလက်ပိလက်ယူမှုတွေနဲ့ပတ်သက်လို့ဒီကဘာတဝမ်းအချင်းပြတ်ချစားမှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ Transparency International ရဲ့နောက်ဆုံးအစီရင်ခံစာမှာဆိုရင်လည်းကျွန်တော်မြန်မာနိုင်ငံအဆင့်နိုင်ငံပေါင်း180မှာအဆင့်130မှာရှိနေတယ်ဆိုပြီးဖော်ပြထားပါတယ်အင်းဒီတကယ်တော့ဒီတိုင်းပြည်ချမ်းသာတာနဲ့မြတ်ကြော်ရမှုတွေမြတ်မြတ်တရခံစားရတဲ့တိုင်းပြည်မျိုးတွေမှာတော့ဒီအာရီလိုက်စားမှုတွေရော့လာတွေ့ပါတယ်မြန်မာနိုင်ငံအခြေအနေမှာတော့လက်တော့ချမ်းလည်းမချမ်းသာကြော်ရတာတွေကလည်းမြတ်မြတ်တရမရှိဘူးဆိုတော့အာရီလိုက်စားမှုတွေပေါ်နေတာလည်းဖြစ်ပါတယ်ဆိုတော့ဟိုလက်တော့အခြေအနေမှာကျွန်တော်တို့တိုင်းပြည်ကလည်းမချမ်းသာဘူးကြော်ရမှုတွေကလည်းမြတ်တရလာတဲ့အချိန်ထိထိုင်ဆောင်နေလို့ကလည်းမဖြစ်တော့အာရီတိုက်စားမှုတွေရော့ပါရေးဆိုရင်အခုလက်တော့မှာအရေးကြီးလှုပ်လဲလှုပ်နိုင်မယ်ဖြစ်လဲဖြစ်နိုင်မယ်နီးလန်းနေဆိုရင်ဘာတွေများရှိမလဲကိုတရားသွေး
ဟိုအခုကျွန်တော်တို့ဒီအာလိတိုက်လိုက်တိုက်ကျွန်တော်တို့အာလိလိုက်ကာမှုတိုက်ချက်ရေးပေါ့နော်အဖွဲ့ဖွဲ့ထားတယ်အဲ့အဖွဲ့ကြီးရဲ့ကျွန်တော်တို့ဒီတောက်ရှားဆောင်ရွက်နိုင်မှုပေါ့နော်ဟိုပြည့်တယ်ပြီးဖို့လိုတယ်သူတို့လုံနိုင်အောင်ကျွန်တော်တို့ဥပဒေတွေပြဋ္ဌာန်းပြီးဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့ပေါ့နော်ကျွန်တော်တို့နားလည်တာဟဲ့လားဒီနေ့ကဒီနေ့ကရှင်းလင်းပွဲပေါ့ဆိုစတဲ့လုံးကပြောသွားတယ်တို့တို့ဒီနေ့လောကလောကဒီဒီကျွန်တော်တို့ဒီအချင်းတဲ့ဒီခြားစားမှုတွေပတ်သက်ပြီးတော့တိုက်ချက်မှုတွေပတ်သက်ပြီးတော့ခြားတော်လုံးကသိပြီးတော့လုပ်ပိုင်ခွင့်မရှိတော့ပဲတဲ့တော့ပြောတယ်အဖွဲ့အစ်စ်ဖွဲ့လိုက်တဲ့အဖွဲ့အပဲလုပ်နေတယ်ဆိုတာဟာမျိုးရှိတယ်ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အဖွဲ့စည်းတိုင်းမှာကျွန်တော်တို့ဒီလိုမျိုးရှာဖွေဖန်ဆီးမှုတွေစုံစမ်းဖန်ဆီးမှုတွေကျွန်တော်တို့ဘယ်နေရာတွေမှာဘယ်လိုအခြေအနေမျိုးတွေစိုးနေတယ်အပီပီလူလူအတန်ကိုကျွန်တော်နားထောင်လာလည်းရှိမယ်တော့ကအဖွဲ့စည်းတွေကနေပြီးတော့ထိုးပေါက်ပြီးတော့ဒေတာစုံစမ်းပြီးတော့ဘယ်နေရာတွေမှာတော့ဖြစ်ရင်ဘယ်လိုနည်းတွေနဲ့အချင်းသက်ခြားစားမှုတွေထုတ်နေတဲ့စီးပွားဖြစ်နေတဲ့ဟလာအကြံဖန်လုပ်နေကြဆိုရင
်
မတရားဖြစ်ရောင်းဝယ်ဖောက်ကားနေကြတယ်ဒါပြောရင်ကျွန်တော်တို့ဟို operation တွေကိုလုပ်လုပ်ပြီးတော့ကျွန်တော်တို့ကလုပ်ပါပဲဟိုဒီကတိုင်းပြည်တွေမှာဆိုလို့ကျွန်တော်တို့ကြားနေတာကဟိုဘယ်နေရာကိုဖမ်းလိုက်ပြီးတော့အသေးတန်းပေးလိုက်တယ်တရုတ်ပါဆိုလို့ရှိနေဆိုလို့ရှိနေကျွန်တော်တို့ဖမ်းလိုက်ဖမ်းရမယ်ရှားဖွေဖမ်းဆီးမှုတွေလုပ်ပြီးတော့စိတ်ပြီးတာတာကျွန်တော်တို့တခါလေအပြစ်ပေးဒီကိစ္စအပြစ်ပေးမှုတွေလည်းတော့ပါမယ
်ပါဝင်ဆွေးနွေးပေးတဲ့ဥတရာသွေးဥတင်းတန်းကိုယ်တိုင်ပါဝင်သူတွေမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနဲ့တောက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒါတော့ကိုအောင်လင်းဦးစီစဉ်ပြီးတော့ထုတ်လုပ်သူကိုညံဝင်းအောင်လုံးနဲ့အတူတင်ဆက်ပေးခဲ့တဲ့စနေနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA American တန်ကားနေတင်းငွေနေနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာယူစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တောင်တူပင်လယ်ထဲမှာဒီဥနိုင်ငံကဆင်ရတိဆောက်ပြီးစစ်လက်နက်ပစ္စည်းတွေချထားတာဟာအိနီးချင်းတွေကို6လှန့်ဖိအားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျင်မက်ဒစ်ကဝေဖန်ပြောဆိုလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့ Shangri-La Dialogue ကာကွယ်ဆိုင်ရာဆွေးနွေးပွဲတွင်စနေနေ့မှာဝန်ကြီးမက်ဒစ်ကအဲ့လိုပြောသွားတာပါ။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့ Indo-Pacific ဒေသတစ်ခုဖြစ်လာရေးအမေရိကန်ရဲ့ကျေပြန့်တဲ့မဟာဗျူဟာတစ်ခုနဲ့ပတ်သက်လို့လည်းမင်းကွန်းထဲမှာဝန်ကြီးမက်ဒစ်ကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကွန်ဒွေရေးသဘောတူညီချက်တရက်ကိုချုပ်ဆိုတော့မှာမဟုတ်ဘူးလို့ပြည်ထောင်ကွန်ဒွေရေးဝန်ကြီး Liam Fox ကစနေနေ့မှာပြောပါတယ်။တန်မီနဲ့အလူမီနီယံသွင်းကုန်တွေပေါ်အမေရိကန်ကအခွန်တိုးမြင့်တက်မလိုက်တဲ့အပေါ် EU တာဝန်ရှိသူတွေကကမ္ဘာကွန်ဒွေရေးအဖွဲ့ WTO ကိုတိုင်ကြားပြီးတဲ့နောက်ဝန်ကြီး Fox ကအဲ့လိုပြောတာပါ။ဒီလိုသဘောတူစာချုပ်ချုပ်ဆိုမယ်ဆိုရင်လည်းပြည်ထောင်နိုင်ငံအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်စေမှာမဟုတ်တာကြောင့်ချုပ်ဆိုတော့မှာမဟုတ်ဘူးလို့ပြောတာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဇွန်လ10ရက်နေ့ကျင်းပမယ့်အမေရိကန်မြောက်ကိုရီးယားတနနိုင်ငံထိပ်သီးဆွေးနွေးပွဲအင်ရှင်နိုင်ငံဖြစ်အကောင်းဆုံးစီစဉ်ဆောင်ရွက်သွားမယ်လို့စင်ကာပူကာဝေးဝန်ကြီးအန်အန်ဟန်ကစနေနေ့မှာပြောလိုက်ပါတယ်။ဒါအပြင်ဒီထိပ်သီးဆွေးနွေးပွဲဖြစ်ဖို့စင်ကာပူအနေနဲ့တက်နိုင်တယ်များပါဝင်ကူညီလိုတယ်လို့လည်းသူကပြောပါတယ်။လက်ရှိစင်ကာပူမှာကျင်းပနေတဲ့ဒေသရင်းလူညွန်ရေးဆိုင်ရာ Shangri-La ထိပ်စည်းဝေးတွင်အစည်းအဝေးပြင်ပသတင်းတော်တွေနဲ့ပြည်စုံနာမှာဝန်ကြီးအန်ကအဲ့လိုပြောတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအရင်တုန်းကဖျက်သိမ်းထားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းနဲ့ထိပ်သီးဆွေးနွေးပွဲကိုငကူစီစဉ်ထားတဲ့အတိုင်းပြန်လုပ်မယ်လို့တောက်ကြနေမှာကြေညာတာပါမြန်မာနိုင်ငံရှမ်းပြည်နယ်မှာခြေဆိုင်တဲ့လက်နက်ကိုင်အဖွဲ့မျိုးမျိုးဟာစက်ယုံ39ခုကနေရာဘစိတ်ကြွအစီတွေထုတ်ပြီးနိုင်ငံအသီးသီးကိုခိုးသွင်းနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေဆိုင် Dhaka Tribune online သတင်းတပုတ်မှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်သတင်းတော်ဒူးဖြစ်သူ Tarek Mahmood ရေးထားတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်တို့ရာဘစီးပြားကြီးမိုင်းတစ်ထောင်ခီးလို့ဆိုရမယ်သတင်းဆောင်မရှိတဲ့မှာအဲ့လိုဖော်ပြထားတာပါခင်ဗျာ
ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါအခုမနေ့အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေဘက်6:00နာရီခွဲကနေ9:00အစီအစဉ်ဒီကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတန်လှည့်ပေးမှာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပဲပါ
This program has come to you from the Voice of America, Washington.